Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American သံရဲ့2022ခုနှစ်နိုဝင်ဘာလ24ရက်ဗုဒ္ဓဘုနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျမသင်္ကီထိုက်ပါဥက္ကင်ပေါင်းဆိုမင်းနဲ့အတူသတင်းတွေပြောပြပေးပါပါကမ္ဘာတစ်လွှာ73စီဈေးကြီးမြင့်မှုကိုပူပေါင်းဖြည့်ရှင်ရဲ့အမေရိကန်နဲ့တခြားနိုင်ငံကြီး5ခုတို့ကအရန်ရေနံထုတ်သုံးကြဖို့အင်ကာနီမှာကြေညာပါတယ်မြန်မာဘီယာထုတ်တယ်မြန်မာဘရူဝါရီလီမိတက်ကိုဆင်းရှင်းလင်းဖြတ်သိမ်းဖို့မြန်မာစီးပွားရေးဥပိုင်လီမိတက်ကတရားရုံးမှာရှောက်ထားလိုက်ပါပြီဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရန်ကုန်တိုင်းအတွင်းအသေးစားပေါက်ကွဲမှုတချို့ရှိခဲ့တဲ့အခြေအနေကိုတင်ပြတဲ့အခါမှာတော
့ဒီကြောက်တော့ကျွန်တော်တို့မကြောက်ဘူးအဲ့ဒီမှာသုံးလုံးပေါက်တယ်ချက်ပြီးတော့တော့တဲ့သဘောပဲအဲ့ဆက်ရောပတ်ပတ်နေရလမ်းကြီးကဘယ်တော့သွားလို့မရဘူးကွာ
ဒါကတော့ရန်ကုန်တိုင်းဒေသခံတအူးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါနယ်ဆက်မူရစ်ဂိုင်းဝင်6ဦးကိုထိုင်းနယ်ခြားစောက်တပ်တွေကအသိမိခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုဗစ်လွန်ပြန်လည်ထူထောင်ရေးနဲ့မြမအခက်ခဲသုံးသက်ချက်စတာတွေကိုလည်းကြားရဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတာတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင
်ဒက်စီနဲ့တခြားစွန့်အင်ထုတ်ကုန်တွေဈေးနှုန်းကြီးမြင့်လာမှုကိုပူးပေါင်းဖြည့်ရှင်ဆောင်ရွက်တဲ့အနေနဲ့အမေရိကန်နဲ့တခြားနိုင်ငံ5ခုတို့ကမဟာဗျူဟာမြောက်အရန်ရေနံကိုဒက်စီနဲ့တခြားစွန့်အင်လောက်စာထုတ်ကုန်တွေတန့်စင်ထုတ်လုပ်ဖို့စီစဉ်နေကြောင်းအင်ကာနီမှာပြောဆိုလိုက်ပါတယ်မက္ကဆီကိုပင်လယ်ကွေ့တလျှောက်မြောက်လိုင်းတွေမှာလက်ရှိရေနံစီ620တန်းတူလောင်ထားတဲ့အမေရိကန်ရဲ့မဟာဗျူဟာမြောက်အရန်ရေနံတဲကရေနံစီတန်း90ကိုလာမယ့်2022ခုနှစ်ဧပြီလအထိရေနံချက်သူတွေကိုရောင်းချမယ်အကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောပါတယ်ဆက်သုံးစီဈေးကြီးမှုကတကဘာလုံးအတွက်အခက်ခဲဖြစ်ရတယ်လို့သမ္မတဂျိုးဘိုက်တန်ကအင်ကာနီမှာပြောပါတယ
် This is a problemNot just here in the United States, but around the world. The price of gasoline has reached...
ဆက်သုံးစီဈေးကြီးမှုကအမေရိကန်အတွက်တင်မဟုတ်ဘဲကမ္ဘာတစ်လောက်အတွက်ပြဿနာတစ်ခုဖြစ်ပါတယ်။ဥရောပမှာအာရှမှာဓာတ်ဆီဈေးနှုန်းတွေစံချိန်တင်ရောက်ရှိနေပါတယ်လို့အမေရိကန်သမ္မတပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်မှာဓာတ်ဆီတစ်ဂါလန်ပြန့်မြာဈေးနှုန်းက3ဒေါ်လာခွဲလောက်ရှိပြီးဒါဆိုရင်2014ခုနှစ်နောက်ပိုင်းအမြင့်ဆုံးဈေးနှုန်းဖြစ်ပါတယ်။အခုအမေရိကန်ရဲ့အရန်ရေနံကိုလာမယ့်လပိုင်းတွေအတွင်းဖြန့်ဝေမှုကအခုပေးနေရတဲ့ဈေးနဲ့အများကြီးတော့ရော့မသွားနိုင်ပါဘူး။တခြား၅နိုင်ငံဖြစ်တဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယနဲ့ဗြိတိန်နိုင်ငံတို့ဘက်ကသူတို့ရဲ့အရန်ရေနံတဲကနေဘလောက်ဖြန့်ဝေမယ်ဆိုတာမသိရတာကြောင့်73စီဈေးနှုန်းဘလောက်များလျှော့ချနိုင်မလဲဆိုတာကိုတော့ချက်ချင်းတွက်ချက်ဖို့တော့မဖြစ်နိုင်သေးပါဘူးရှင်။
အီသီယိုးပီးယားနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေပုံမပြင်းထန်ကျယ်ပြန့်လာမှာကိုစိုးရိမ်ရကြောင်းအာဖရိကဥက္ကဋ္ဌဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကမနေ့အင်္ဂါနေ့ကပြောပါတယ်အမေရိကန်အထူးကိုယ်စားလှယ်ဂျက်ဖရီဖော့တ်မန်ကသူနဲ့တခြားတန်တမာတွေအနေနဲ့အီသီယိုးပီးယားအစိုးရတပ်ဖွဲ့တွေနဲ့တီဂရဲပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF တို့အကြားဖြစ်ပွားနေတဲ့စစ်ပွဲတွေရစဲရေးနဲ့စစ်ပွဲအချိန်ကြာစင်ရေးအတွက်စ조사နေကြောင်းသတင်းသမားတွေကိုပြောပါတယ်တွဲဆောင်ဆွေးနွေးမှုတွေကတိုးတက်ပေမဲ့နှစ်ဖက်စလုံးကစစ်ပွဲကိုအချိန်မြင့်မှုအတွက်ပြင်ဆင်ကြတဲ့အနေအထားမှာရှိတယ်လို့သူကပြောပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်အဗစ်အမက်ကသူကိုယ်တိုင်ရှေ့တန်းကိုသွားပြီးသူတို့တပ်ဖွဲ့တွေကိုဥဆောင်တိုက်မယ်။အဲ့ဒီအတွက်ပြည်သူတွေပါဝင်ကြဖို့အင်တာနက်လူမှုကွန်ရက်ကနေပြီးခဲ့တဲ့တနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်။ဒီတော့အတွင်းမှာပဲတီဂရဲပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF တပ်ဖွဲ့တွေကလည်းအီသီယိုးပီးယားနိုင်ငံမြို့တော်အဒစ်ဘာဘာနဲ့ကီလိုမီတာ220အကွာမှာရှိတဲ့မြို့တစ်မြို့ကိုတနင်္လာနေ့ကသိမ်းယူခဲ့ပါတယ်။အဲဒီလိုအခြေအနေတွေကြောင့်အမေရိကန်ထူးကိုစလေဖော့တ်မင်းကနှစ်ဖက်တပ်ဖွဲ့တွေအနေနဲ့စစ်ပွဲအချိန်စမြင့်တဲ့နေရာကနေပြန်လည်ဆုတ်ခွာပေးကြဖို့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အခုဖြစ်ပွားနေတဲ့ပြည်ပခါမှာဘယ်ဘက်မှလိုက်မှာမဟုတ်ပေမဲ့တီဂရဲပြည်သူ့လွတ်မြောက်ရေးတပ်ဦးရဲ့တပ်ဖွဲ့တွေအနေနဲ့ ဤသီယိုးပီးယားမြို့တော်အဒစ်စ်ဘာဘာမြို့တော်ကိုတိမ့်ပိုက်ဖို့ခြိတက်နေတာကိုတော့သဘောမတူဘူးလို့လည်းသူကပြောပါတယ်ခင်ဗျာ
ရုရှားနဲ့ယူကရိန်းရဲ့ဆက်တလျှောက်တင်းမာမှုတွေကပိုများလာတဲ့အနေအထားဖြစ်လာချိန်မှာပဲအမေရိကန်နဲ့ရုရှားဗိုလ်ချုပ်ကြီးများအင်ကာနီကာတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပါတယ်အမေရိကန်ပူရယ်စေဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်ခ်မီလီနဲ့ရုရှားစေဦးစီးချုပ်ဗိုလ်ချုပ်ကြီးဘယ်လရီဂျီယာဆင်မော်တို့ကြားဆွေးနွေးမှုနဲ့ပတ်သက်ပြီးကြီးညာချက်တွေကိုလည်းအမေရိကန်နဲ့ရုရှားအစိုးရနှစ်ဖက်အမြန်ထုတ်ကြပါတယ်ဗိုလ်ချုပ်ကြီးနှစ်ဦးတို့အနေနဲ့လုံခြုံရေးဆိုင်ရာစွန့်ရင်ချက်အတော်များများကိုဆွေးနွေးခဲ့ကြကြောင်းအမေရိကန်ရဲ့အကြေညာချက်မှာဖော်ပြပါတယ်။အခုဆွေးနွေးပွဲဟာဆိုရင်ဘေးအန္တရာယ်လျှော့ချရေးနဲ့တင်းမာမှုတွေမဖြစ်ရေးခေါင်းဆောင်နှစ်ဦးကြားဆက်သွယ်ဆွေးနွေးမှုတစ်ခုသာဖြစ်ကြောင်းလည်းဖော်ပြပါတယ်။အင်ကာနီဆွေးနွေးမှုအသေးစိတ်ကိုတော့လျှို့ဝှက်ထားဖို့နှစ်ဖက်စလုံးကသဘောတူတဲ့အကြောင်းလည်းအမေရိကန်ကြေညာချက်ကဖော်ပြပါတယ်။ယူကရိန်းနဲ့ခရိုင်းမီးယားနဲ့နေဆက်တွေမှာရုရှားတပ်ဖွဲ့တွေရဲ့ပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေလို့အမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတိုတို့ကအချင်းချင်းပြောဆိုထားတဲ့ကိစ္စအပေါ်စိုးရိမ်ချက်တွေပိုများလာပြီးတဲ့နောက်မှာအခုဆွေးနွေးပွဲပေါ်ပေါက်လာတာဖြစ်ပါတယ်ရှင်
။ကိုဗစ်ကာယောဂါကာကွယ်ဆေးတွေထပ်မံပြီးတော့တိုးမြင့်မသုံးဆွဲဘူးဆိုရင်နောက်ထပ်၄-၅လလောက်မှာနိုင်ငံ53နိုင်ငံပါဝင်တဲ့ဒေသမှာသေဆုံးမှုတွေ9သိန်းအထိရှိလာလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ဥရောပဆိုင်ရာယုံကမနစ်အင်ကာနီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကိုဗစ်ကာယောဂါကြောင့်4200နီးပါးသေဆုံးခဲ့ရပြီးဒါဟာပြီးခဲ့တဲ့စက်တင်ဘာလကုန်အထိနေ့စဉ်သေဆုံးခဲ့တဲ့အရေအတွက်ထက်နှစ်ဆပိုများတယ်လို့လည်းအဲ့ဒီအထက်မှာဖော်ပြထားပါတယ်။ဒေတာတွင်းမှာကိုဗစ်ကာယောဂါကြောင့်သေဆုံးတဲ့အရေအတွက်ဟာသက်တမ်းခွဲကျော်သွားပြီလို့လည်း WHO ဥရောပယုံကနေဥရောပနဲ့အရှေ့လယ်ပိုင်းဒေသကသေဆုံးတဲ့အရေအတွက်တွေကိုစီးရင်ပြုစုထားတဲ့ IHME ကျန်းမာရေးဆိုင်ရာကွင်းစင်းလေးလာမှုနဲ့အချက်အလက်စုဆောင်ရေးဌာနရဲ့အချက်အလက်တွေအခြေပြုပြီးပြောပါတယ်။ဒါကြောင့် WHO ဥရောပဒေသဆိုင်ရာယုံအနေနဲ့25နိုင်ငံမှာဆေးရုံကရင်တွေနဲ့49နိုင်ငံမှာအထူးကျန်းမာကုသဆောင်တွေကိုမြှင့်တင်ပေးဖို့အခုချိန်ကစပြီးလာမယ့်2020မတ်လတရနေ့အထိစီမံကိန်းရေးဆွဲထားကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်မြန်မာဘီယာထုတ်လုပ်တဲ့မြန်မာဘရူဝါရီလီမိတက်ကိုစီးရှင်လင်းဖြတ်သိမ်းရေးအတွက်စစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက် MEHL ကရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာရှောက်ထားပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးဖြစ်ပြီးအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခံထားရတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်ကမြန်မာဘီယာထုတ်လုပ်ငန်းမြန်မာဘရူဝါရီလီမိတက်ကိုစီးရှင်လင်းဖြတ်သိမ်းရေးအနောက်ပိုင်းခရိုင်တရားရုံးမှာနိုဝင်ဘာလ19ရက်နေ့ကရှောက်ထားကြောင်းနိုဝင်ဘာလ22ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာမှာကြေညာထားပါတယ်မြန်မာဘီယာထုတ်လုပ်ငန်းကြီးဖြစ်တဲ့မြန်မာဘရူဝါရီလီမိတက်ကိုစီးရင်ရှင်းလင်းဖြတ်သိမ်းရေးဥပိုင်လီမိတက်ရဲ့လျှောက်ထားချက်ကိုတော့လမ်းမဲ့ဒီဇင်ဘာလ10ရက်နေ့မှာရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာစစ်ဆေးကြနာမှာဖြစ်ပါတယ်မြန်မာဘရူဝါရီလီမိတက်ကိုတော့စစ်တပ်ရဲ့ဥပိုင်လီမိတက်ကအစုရှယ်ယာ49ရာခိုင်နှုန်းပိုင်ဆိုင်ပြီးဂျပန်အဖျော်ယမကာလုပ်ငန်းကြီးကီရင်ကအစုရှယ်ယာ51ရာခိုင်နှုန်းကိုပိုင်ဆိုင်ထားတာဖြစ်ပါတယ်
။တရုတ်နိုင်ငံမှာထုတ်လုပ်တင်ပို့တဲ့ကမ္ဘာကျော်ချီတဲ့အမှတ်တရစိတ်ပေါင်း100ကျော်မှာတရုတ်နိုင်ငံအနောက်ပိုင်းရှင်ဂျန်ပြည်နယ်ကဝီဂါလူမျိုးတွေကိုအရမလှုပ်အားပေးခိုင်းစေတာကြောင့်ဒီနှစ်2021နိုဝင်ဘာလအတွင်းမှာအစီရင်ခံစာတစ်ဆောင်ထွက်ပေါ်လာပါတယ်။တရုတ်ပြည်ကချီတဲ့တင်သွင်းမှုနဲ့ပတ်သက်ပြီးနောက်ွယ်ကနေဖုံးကွယ်မှုတွေကိုဖော်ထုတ်ထားတဲ့အဲ့ဒီအစီရင်ခံစာကိုအင်္ဂလန်နိုင်ငံရှက်ဖီဟယ်လန်တက်ကသူက Helena Kennedy Center ကနေပြုစုရေးသားထားတာဖြစ်ပါတယ်။အဲ့ဒီအထက်မှာတရုတ်ပြည်ကချီတဲ့တွေနဲ့ချီမြင်ပါဝင်တဲ့ပစ္စည်းငါမျိုးထုတ်လုပ်တဲ့အထက်မှာဝီဂါဒေတာကထုတ်လုပ်တဲ့ဝါခွန်းတွေပါဝင်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။
ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ဆွဲဆိုခဲ့တဲ့ခွဲထွက်ရေးနဲ့ငွေချေးခဝါချမှုဆိုင်ရာဆွဲချက်တွေမှာအပြစ်ရှိကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာဟောင်ကောင်ကျောင်းသားတက်ကြွလှုပ်ရှားသူတိုနီချွန်းကိုအင်ကာနီကာထောင်ဒဏ်3.9လချမှတ်ပါတယ်။ဒ တရုတ်ဘက်ကပြီးခဲ့တဲ့နှစ်အတွင်းပြဋ္ဌာန်းခဲ့တဲ့ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ပြစ်ဒဏ်ချမှတ်ခံရသူတွေထဲမှာအသက်20အရွယ်ချွန်ကအငယ်ဆုံးဖြစ်ပါတယ်။ခံဝင်ချက်ပေးရည်ညှိနှိုင်းမှုအရာခွဲထွက်ရေးတမှုနဲ့ငွေကြေးခွာချမှုတမှုတို့မှာအပြစ်ရှိကြောင်းသူကဝန်ခံခဲ့ပါတယ်။ခံဝင်ချက်သဘောတူညီချက်အရာအာဏာပိုင်တို့ဘက်ကငွေကြေးခွာချမှုဒုတိယတမှုနဲ့ပုံကံမှုအမှုတမှုတို့ကိုပတ်လတ်ပေးလိုက်ပါတယ်ရှင်
။ပြီးခဲ့တဲ့နှစ်2019ခုနှစ်ဖေဖော်ဝါရီလအတွင်းကအိန္ဒိယတိုက်လေယာဉ်လေတရက်တူကပါကစ္စတန် F-16 တိုက်လေယာဉ်ကိုပစ်ချခဲ့တယ်ဆိုပြီးအိန္ဒိယဘက်ကထပ်မံပြောဆိုချက်ဟာအခြေမြစ်လုံးဝမရှိဘူးလို့ပါကစ္စတန်ဘက်ကပယ်ချလိုက်ပါတယ်။အိန္ဒိယသမ္မတကအိန္ဒိယလေသူရဲ့အဖင်နန္ဒာဘတ်မင်ကိုချင်းမြင့်တဲ့စုပေးပွဲမှာဝင်းကြီးချုပ်နာရင်ဒရာမိုဒီနဲ့စစ်ဘက်ဆိုင်ရာထိပ်သီးခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပြီးနောက်ပါကစ္စတန်ဘက်ကအခုလိုပြောဆိုလိုက်တာပါ။အဲ့ဒီလိုအိန္ဒိယလေသူရဲကိုစုချင်းမြင့်လိုက်တာဟာလိင်ညာမှုဖြစ်ပြီးသူ့နိုင်ငံကပြည်သူတွေကိုနှစ်သိမ့်လာတာပဲဖြစ်တယ်လို့အဲ့ဒီလိုဖုံးကွယ်တာဟာရှက်စရာဖြစ်ပါတယ်လို့ပါကစ္စတန်နိုင်ငံရေးဝန်ကြီးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီအချိန်ကအိန္ဒိယလေသူရဲဟာသူ့မောင်းနဲ့တိုက်လေရင်ဒုံးကျည်မထီခင်မှာပါကစ္စတန်လေရင် F-16 ကိုပစ်ချခဲ့တယ်လို့အိန္ဒိယလေတပ်ကအရာရှိတွေကပြောပါတယ်။အဲ့ဒီနောက်လေဒီနဲ့ခုံချရာမှာပါကစ္စတန်သိမ်းပိုက်ထားတဲ့ကက်ရှမီးယားဒေသတွေကိုရောက်သားတယ်လို့ပြောပါတယ်။ဒီချက်ကိုပါကစ္စတန်ကညှင်းဆို့ထားပါတယ်ခင်ဗျာ။ Direct from Washington The
Voice of America The Away မက်တိန်ကြီးထိုင်းနဲ့ကိုခင်မောင်ဆွေမိပါရှင်ပုတ်တဖူးနေနေခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့ကိုဗစ်လွန်ပြန်လဲထူထောင်ရေးနဲ့မြမအခက်ခဲသုံးသက်ချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ရန်ကုန်တိုင်းအတွင်းအသေးစားပေါက်ကွဲမှုတချို့ရှိခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါ။လုံခြုံရေးတင်းကျပ်ထားတဲ့ဂျားကပဲရန်ကုန်တိုင်းထဲကလှိုင်းသားရတက်မတော်အထယ်ချုပ်ဆက်ယုံနာအပါအဝင်နေရာတချို့မှာအသေးစားပေါက်ကွဲမှုတွေဆက်ပြီးရှိနေပါတယ်။ဒီပေါက်ကွဲမှုနဲ့နှီးဆက်တဲ့နေရာတဝိုက်မှာနေထိုင်သွားလာနေတဲ့သူတွေကိုစစ်ကောင်စီဘက်ကစစ်ဆေးမေးမြန်းတာတွေကြောင့်ဒေသခံတွေကလည်းစိုးရိမ်နေကြတာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင်။
ရန်ကုန်တိုင်းလှိုင်သာမြို့နယ်ထဲမှာလုံခြုံရေးရဆိုပြီးတော့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကနေတိုင်းအစင်လိုက်လံစစ်ဆေးနေသလိုကျူးကျော်ဆိုင်ခန်းတွေအိမ်ယာတွေကိုလည်းဆက်ပြီးတော့ရှင်းလင်းနေပါတယ်ဒီလိုလုံခြုံရေးတိုးမြင့်ထားတဲ့ကြားကပဲစစ်ကောင်စီတပ်ဖွဲ့ဝင်အများအပြားတက်ဆွဲထားတဲ့လှိုင်သာတပ်မတော်အထည်ချုပ်စက်ယုံနာမှာနိုဝင်ဘာ22ညပိုင်းကဘုံပေါက်ကွဲခဲ့ကြောင်းအဲ့ဒီစက်ယုံနာမှာနေတိုင်းသူတူက VOA ကိုပြောပါတယ
်ဒီကြောက်ပါကျွန်တော်တို့မကြောက်ဘူးအဲ့ဒီမှာ3လုံးပေါက်တယ်ဆောက်ပြီးတော့တိုးတဲ့သဘောပဲအဲ့ဒီစက်ယုံပတ်ပတ်နေတဲ့နန်းကတော့တော့လို့မရဘူးကွာကတ်တုံးရည်နဲ့လောကပိတ်ပိတ်ထားတာကတ်သွားပြန်တာလောကဖွင့်မပြူသူဟိုဘုံခွဲရဆိုလဲနည်းနည်းဝေးလေးမှာပိတ်ပြီးအထိကရှိမှာမဟုတ်ဘူးကွာအနာကတ်လို့မမရတာညာနိုင်ပါတယ်တော့သုံးနေရဟိုဘုံဆောင်လုံးပေါက်တော့
လိုင်သာမျိုးနယ်ကိုစစ်ကောင်စီတပ်တွေအလုံးရင်းဝင်လာတဲ့မတ်လ14ရက်နောက်ပိုင်းကစလို့ဒီတက်မတော်ထေချိုးစက်ရုံမှာပဲအဓိကတက်ဆွဲတာကြောင်သူကပြောပါတယ်ရန်ကုန်တိုင်းတန်လျင်မျိုးနယ်ထဲမှာလဲတမန်ဦးရင်စစ်စေးဂိတ်မှာဒီကနေ့နိုဝင်ဘာလ23ရက်နေ့မနက်ရှိုင်းလောက်ကပောက်ကွယ်မှုဖြစ်ခဲ့တယ်လို့အနာကဒေသခံတချို့ကပြောပါတယ်။ပောက်ကွယ်မှုဖြစ်ပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေကဖျက်သွားဖျက်လာသူတွေကိုစစ်ဆေးမေးမြန်းတာတွေပြုလုပ်ခဲ့ပါတယ
်။အဲဒီမှာပေါက်ဝဲတော့ဒီကနေ့ဆိုသွားတဲ့ကဲဒီမားတွေရှိတယ်လေ။ဒီမားတွေနင်းနေလုံးမလို့အောင်ပေါ့။စစ်ဆေးတာကဲဒီမားတွေကိုစစ်တယ်။ပြီးရင်တို့လိုင်းကားတွေကိုကိုပိုင်ကားတွေကိုလည်းစစ်တယ်။ကိုပိုင်ကားတွေမှာလည်းအထက်ထက်မှာယောက်ျားလေးက2ယောက်3ယောက်တဲ့2ယောက်တဲ့ပိုပါလာလို့ရှိရင်လေတို့တွေကစောင်းလာလေးပြုလာရင်အဲဒါကြီးလုပ်တယ်။အဲလိုမျိုးတွေရှိရပါတော့။
ဒီနေ့ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်အပါအဝင်ပဲခူးတိုင်းတနင်္သာရီတိုင်းဘိတ်ခရိုင်စကိုင်းတိုင်းမုံရွာမြို့နယ်တွေမှာပောက်ကွဲမှုတွေရှိတယ်လို့လူမှုကွန်ရက်သတင်းတွေမှာရေးသားဖော်ပြကြပေမဲ့ VOA ကတော့တီးခြားအတည်ပြုလို့မရပါဘူး။မင်းကြီးကလှိုင်းသာတက်မတော်ထေချိုးဆက်ယုံနာပောက်ကွဲမှုအပါအဝင်တခြားပောက်ကွဲမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး။စစ်ကောင်စီအခေါ်ကျန်းဖက်အဖွဲ့အစည်း NUG ရဲ့စစ်ကိုင်းကျဲအရရန်ကုန်မြို့အတွင်းအကျန်းဖက်လုပ်ငန်းတွေကိုဆောင်ရွက်ခဲ့သူအယောက်50ကိုလန်နန်နေတကွာဖန်စီမိထားတယ်လို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးကနိုဝင်ဘာလ22ရက်မှာထုတ်ပြန်ထားပါတယ်ခ
င်ဗျ။ကိုအောင်မြတ်သူပါရှင်ဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာနယ်စပ်ဒီမူရီဂိုင်းဝင်တွေအသေးဖမ်းမိတဲ့အခြေအနေကိုဆက်ပြီးကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်မြောက်ပိုင်းချင်းရိုင်နယ်စပ်မှာမူရီဂိုင်းနဲ့ထိုင်းစစ်တပ်ကြားနိုဝင်ဘာလ23ရက်နေ့မနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမူရီမှောင်ခိုဂိုင်းဝင်6ဦးအသေးဖမ်းမိခဲ့ပါတယ်။ကာလတန်ဖိုးဘတ်ငွေတန်400နီးပါးလောက်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတသန်း8သိန်းကိုဖမ်းမိခဲ့ကြောင်းအမှတ်3နယ်ကြားဆောင်တပ်ကလည်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပေးပို့ထားပါရှင်။
ချင်းရ
ချင်းရိုင်ပြည်နယ်မက်ဖားလွန်ဒေသဖခံပွန်နေဆက်တော်လမ်းမှာနိုဝင်ဘာလ23ရက်နေ့မနက်4နာရီအချိန်လောက်မှာပဲမူးယစ်မှောက်ကိုသမားတွေနဲ့ထိုင်းနယ်ကြားဆောင်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စိတ်ကြွစည်းသားတွေတဲဆောင်လာတဲ့မူးယစ်ခိုင်းဝင်15ဦးနဲ့အမှတ်3နယ်ကြားဆောင်တပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ခဲ့ပြီးနှစ်ဖက်အကြားမိနစ်30အကြာတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။တိုက်ပွဲဖြစ်ပြီးမူးယစ်မှောက်ကိုခိုင်းဝင်တွေဟာမြန်မာနိုင်ငံဘက်ကိုပြန်လည်ဆုတ်ခွာသွားခဲ့ကြတယ်ဆိုပြီးထိုင်းဘက်ကဆိုပါတယ်။နိုဝင်ဘာလ23ရက်နေ့မနက်ပိုင်းမှာတော့ထိုင်းနယ်ခြားဆောင်တပ်ဖွဲ့နဲ့အတူရဲတပ်ရင်းတွေကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာကိုတွားရောက်ရှင်းလင်းခဲ့ရမှာတနက်တန်ရာနဲ့တည်ဆုံနေတဲ့အလောင်း6လောင်းနဲ့အတူစိတ်ကြွစေးပြအထုပ်တွေကိုလည်းတင်စီနိုင်ခဲ့ပါတယ်။ဒီအထုပ်တွေထဲမှာစိတ်ကြွစေးပြတသန်း8သိန်းပါဝင်ပြီးမူးယစ်မှောက်ကိုတမားတွေကမတည်နိုင်လို့စွန့်ပစ်ထားခဲ့ကြတာကိုတင်စီနိုင်ခဲ့ကြတယ်လို့သိရပါတယ်။အခင်းဖြစ်ပွားခဲ့တဲ့နေရာဟာမြန်မာနိုင်ငံတာချီလိမ့်မြို့နဲ့အနီးဆုံးနယ်စပ်နေရာဖြစ်ပြီးနယ်စပ်မြင့်နဲ့မီတာ100လောက်သာကွာဝေးပါတယ်။အခင်းဖြစ်ပွားတဲ့နေရာကိုချင်းရိုင်ပြည်နယ်အမှတ်3စစ်တေသမှူးဗိုလ်ချုပ်နရစ်ထဝဝံကလက်ရောက်ဆက်ဆေးခဲ့ပြီးထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။ဗိုလ်ချုပ်နရစ်ထဝဝံပြောဆိုသွားတာကတော့အခုလိုမျိုးအချိန်မီတားဆီးပိတ်ဆို့နိုင်ခဲ့တာဟာတပ်ဖွဲ့ဝင်တွေပူးပေါင်းအဖွဲ့အားလုံးရဲ့စ조사လုံဆောင်ချက်ကြောင့်ဖြစ်ပါတယ်။နေဆက်တလျှောက်မှာစောင့်ကြည့်နေတဲ့အဖွဲ့ပေါင်း80လောက်ထိတိုးမြင့်စောင့်ကြည့်နေပေမဲ့တကယ်တမ်းမှာမလုံလောက်သေးတဲ့အတွက်ပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ကြဖို့လည်းတိုက်တွန်းသွားပါတယ်။အခုဖမ်းပြီးတဲ့မူရစေဝါတွေဟာမြန်မာနိုင်ငံဝါလူမျိုးစုလက်နက်ကင်နယ်မြေကနေအများဆုံးဝင်ရောက်လာနေပြီးနေဆက်ကြေးရွာတွေကြီးရွာအုပ်ချုပ်ရေးအာဏာပိုင်တွေအထိပါဝင်ပတ်သက်နေတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ဝါလူမျိုးစုလက်နက်ကင်တွေဘက်ကနေအများဆုံးဝင်ရောက်လာနေတာကိုထိုင်းဘက်ကပြောဆိုတဲ့အခါတိုင်းမြန်မာနိုင်ငံဘက်ကဝါလူမျိုးစုလက်နက်ကင်တွေကတော့ထိုင်းဘက်ကအခြေအမြစ်မရှိတဲ့ဆွဆွဲချက်တွေသာဖြစ်တယ်ဆိုပြီးငြင်းဆိုလေးရှိပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။ကိုဗစ်ကပ်ရောဂါဆိုးကြီးကြောင့်ကမ္ဘာစီးပွားရေးရပ်တန့်သွားမတတ်ဖြစ်ခဲ့ပါတယ်။ဒါကြောင့်အခြေအနေတွေတိတိကျကျဆိုးမသွားခင်ကိုဗစ်ကာကွယ်ဆေးတွေကိုအချိန်မြင့်ထိုးပေးနေပြီးနိုင်ငံတွေဟာသူထက်ကစီးပွားရေးလုပ်ငန်းတွေပြန်လည်လက်ပတ်ဖို့ကြိုးပမ်းနေကြပါတယ်။ဒီလိုအချိန်ကာလမှာမြန်မာနိုင်ငံအနေနဲ့ရောဘယ်လိုအခြေအနေတွေကိုရင်ဆိုင်ရနိုင်သလဲ။ဘာတွေဖြစ်လာနိုင်ပါသလဲ။ American ပြည်ထောင်စုရဲ့ကုမ္ပဏီကြီးတစ်ခုမှာလူသားအရေးမြင့်မန်နေဂျာအဖြစ်လုပ်ကိုင်နေတဲ့ဦးမိုးသီးစွန်နဲ့စီးပွားရေးသူတေသည်ဦးစိန်ထေတို့ကိုဆက်သွယ်မေးမြန်းပြီးကိုစုံမိုးကျော်ကတင်ပြမှာပါရှင်
။ဒီကနေ့ကဘာပေါ်ကကိုဗစ်လွန်ကာလမှာပြန်လည်ရုန်းထနိုင်ဖို့သူထက်ကအပြိုင်ဆိုင်ကြိုးပမ်းနေကြပါတယ်။ကိုဗစ်လွန်ကာလမှာနိုင်ငံ၏အကြားဆင်းရဲချမ်းသာကွာဟမှုဟာပိုကြီးသွားနိုင်တယ်လို့ကုလသမဂ္ဂလို့အဖွဲ့ကြီးကလည်းသတိပေးပြောကြားထားပါတယ်။အခုအခါမှာကိုဗစ်ကာကွယ်ဆေးတွေအရှိန်မြင့်ထိုးပေးနေပြီးနေနဲ့ချီအောင်ရပ်တန့်နေခဲ့တဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့ကြိုးပမ်းနေကြပြီဖြစ်ပါတယ်။နိုင်ငံတွေတင်မကကုမ္ပဏီတွေဈာထဲမှာလည်းအပြိုင်အဆိုင်ပြင်ဆင်နေကြပါတယ်။အဆင်သင့်မဖြစ်သူနောက်ကျကြံသူတွေဟာအကြက်အသေးပေါင်းစုံနဲ့ညှဉ်းဆန်ရနိုင်ပါတယ်။အခုလိုချိန်မှာအဓိကဘလို့အခက်အခဲတွေရှိပါသလဲ။ကမ္ဘာပေါ်ကစားတောက်ကုန်ထုတ်လုပ်တဲ့အကြီးဆုံးကုမ္ပဏီကြီးတွေတဲကတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံကတိုက်စင်ကုမ္ပဏီရဲ့ဌာနခွဲတစ်ခုမှာအလုပ်သမားအရင်းအမြစ်မန်နေဂျာအဖြစ်အလုပ်လုပ်ကင်နေတဲ့ကိုမိုးသီးစွန်ကိုမေးကြည့်ခဲ့ပါတယ်။တိုက်စင်လိုကုမ္ပဏီမှာကုန်ကြမ်းနေအဆင်သင့်ရှိပေမဲ့ထုတ်လုပ်မဲ့အလုပ်သမားမလုံလောက်တာဟာအဓိကပြဿနာဖြစ်နေတယ်လို့ကိုမိုးသီးစွန်ကရှင်းပြပါတယ်
။အခုကပြဿနာဒီဟာကြီးကိုထုတ်လုပ်ဖို့အလုပ်သမားပြဿနာတိကျဖြစ်နေတယ်။ကမ္ဘာလုံးဖြစ်နေတာ 46%တကဘာလုံးကလုံလာမှုကြောင့
်ကဘာလုံးကအလုတ်သမားဥယျာရဲ့46ရာခိုင်နှုန်းဟာကိုဗစ်ကြောင့်အလုတ်မလုံနိုင်ကြဘူးလို့ဆိုပါတယ်တိုက်စင်ကုမ္ပဏီဟာဌာနခွဲပေါင်း200ကျော်ရှိပြီးအလုတ်သမားသိမ်းတဲ့ခြေရှိတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်2020-2021ခုကာလတွေမှာကိုဗစ်ကြောင့်အလုတ်သမားတွေရော့ကျသွားခဲ့တဲ့အတွက်ထုတ်လုပ်မှု30ရာခိုင်နှုန်းလောက်ရော့ကျသွားခဲ့ပါတယ်အခုခါသမရဘိုက်ဒင်အစိုးရကကာကွယ်ဆေးမထိုးမနေရဥပဒေပြဋ္ဌာန်းပြီးအလုတ်သမားတွေကိုအလုတ်ပြန်ဆင်းဖို့တွန်းအားပေးနေပါတယ်ကာကွယ်ဆေးလက်ဝဲရှိတဲ့နိုင်ငံတွေထုတ်လုပ်နိုင်သူတွေဟာအလုတ်သမားတွေကိုကာကွယ်ဆေးတွေထုတ်ပေးပြီးအလုတ်တွေပြန်လည်လက်ပတ်နိုင်အောင်ကမ္ဘာလုံးက ူတက်ငါအပြိုင်ဆိုင်လုပ်နေကြပြီလို့ကိုမိုးသီးစုံကရှင်းပြပါတယ
်အကုန်လုံးဟိုဘိုင်ဒန်သူကမထိုးမနေရဥပဒေပြဋ္ဌာန်းပြီးထိုးတယ်အဲ့ဒီဟာဘာဖြစ်လို့လဲဆိုတော့စစ်မဲ့ဖြစ်နေတာရဲ့ယောဂကတ်ပြီးရဲ့ဒီအငတ်ပြဿနာကြီးကျော်လွားဖို့လုပ်နေကြတာအမေရိကန်တို့ရုရှားတို့ဟာလားနောက်ကတရုတ်တို့ယူရိုပ်တို့ကဒီကိုဗစ်အလွန်ကာလမှာငါတို့တော့နောက်ကျကြံခဲ့လို့မဖြစ်ဘူးဆိုတဲ့အနေအထားနဲ့ကမ္ဘာလုံးကကိုယ့်အကျိုးစီးပွားကိုအရင်ခြေရန်တင်လာခဲ့တာကိုကျွန်တော်တွေ့နေရတယ
်။ကိုဗစ်လွန်ကာလစီးပွားရေးပြန်လည်နလန်ထလာအောင်လှုပ်ဆောင်တဲ့နေရာမှာဈေးကွက်စီးပွားရေးစနစ်ရဲ့အခြေခံလိုအပ်ချက်6ချက်ကိုခိုင်မာပြည့်မီအောင်ပြန်လည်ဖြည့်တင်းပြင်ဆင်ဖို့လိုပါတယ်လို့စီးပွားရေးသုတေသီတူဖြစ်တဲ့ဦးစိန်သေးကပြောပါတယ
်။တစ်ချက်ကဒီစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ commercial law regulation နဲ့ပတ်သက်တာရှိရမယ်။အဲ့ဒါတွေနဲ့ပတ်သက်လို့ရေးယူဆောင်ရွက်ပေးမယ်။မြန်တရားတွေကောင်းရမယ်။နံပါတ်1ချက်ကတော့လွတ်လပ်တဲ့ဗဟိုဘဏ်နဲ့ကုသရောင်းဝယ်ဘဏ်တွေကိုပေါင်းစပ်နိုင်ရမယ်။နံပါတ်3ချက်က infrastructure လို့ခေါ်တာပေါ့နော်။ Tier 6တို့ပို့ဆောင်ဆက်သွယ်ရေးတို့လမ်းပန်းတို့နံပါတ်4ချက်က extra economic value လို့ခေါ်ပါတယ်။နော်အဲ့ဒါတော့ဘာလဲဆိုလို့ရှိရင် public policy နဲ့နော်ခုန safety တို့ law and order လို့နော်တဘာဘာပတ်ဝန်းကျင်တို့တရားစာတတို့ဒီညာရေးကျမ်းမာရေးသုတေသနစသည်ပေါ့ဒါတွေအားလုံးအတွက်နိုင်ငံတိုင်းဟာ extra value တွေရှိထားဖို့လိုတယ်။နံပါတ်5ချက်ကတော့အပြည့်ဆိုင်ရာနဲ့ပတ်သက်တဲ့ကုန်သွယ်ရေးတွေဘာနာရေးတွေရင်းနှီးမြှုပ်နှံမှုတွေပေါင်းစပ်ပြီးတော့ကျွန်တော်တို့ကလုပ်နိုင်တဲ့အနေထားမှုတွေရှိနေရမယ်။နောက်ဆုံးချက်ကတော့ long term perspective လို့ခေါ်တဲ့အချက်မဟာဗျူဟာတွေမူဝါဒတွေအစီအစဉ်တွေအဲ့ဒီအချက်တွေဟာပြင်ဆင်မှုပြည်စုံတဲ့နိုင်ငံတွေပါတိုးတက်မှုကိုအရှိရပါမယ်
ဖွံ့ဖြိုးပြီးနိုင်ငံတွေမှာဒီအချက်6ချက်ဟာရှိပြီးဖြစ်ပါရင်ဒါကြောင့်တရုတ်ကိုရီးယားဂျပန်လိုနိုင်ငံတွေအပါအဝင်စက်မှုဖွံ့ဖြိုးပြီးနိုင်ငံတွေဟာကိုဗစ်လွန်ကာလမှာဆက်လက်တိုးတက်သွားကြမှာဖြစ်ပြီးကြံဖွံ့ဖြိုးစဲနိုင်ငံတွေကနောက်ကျကျန်နေအောင်မှာပါလို့ဦးစိန်သေးကပြောပါတယ်
။နောက်တစ်ခုကဒီလိုပါဦးမြန်မာနိုင်ငံရှိတဲ့အရှေ့တောင်အရှဒေသတွင်းမှာဆိုလို့ရှိရင်ဗီယက်နမ်တို့ပါလို့ဆိုရင်မြန်မာဆန်ဆန်ပြန်ဖွင့်နေပြီးဟလာထိုင်းဆိုလည်းပြန်ဖွင့်နေခီးသွားလုပ်ငန်းတွေပြန်ဖွင့်နေစက်ရုံတွေပြန်ဖွင့်နိုင်မှုကြိုးစားရဲဆိုတော့ဒီသူတို့ကုန်ထုတ်လုပ်ငန်းကိုပြိုကျမသွားခင်ပေါ့နော်အများအဆန်ပြန်ပြီးတော့ဆက်နိုင်အောင်ကြိုးစားနေရတာမျိုးတွေတွေ့ရပါတယ်။အဲ့တော့မြန်မာနိုင်ငံလိုနိုင်ငံကြားရင်တော့ဘယ်လိုဖြစ်မလဲဒီလိုပြန်လဲပြင်ဆင်ဖို့ကနော်မြန်မာနိုင်ငံရဲ့တည်ငြိမ်မှုတွေလည်းလိုအပ်မလားပေါ့နော်ခုနဆရာပြောတဲ့စီးပွားရေးအခြေခံအဆောက်အအုံတွေလိုမြန်မာနိုင်ငံဆိုရင်ဘယ်လိုဖြစ်မလဲ
စစ်တပ်ကအာဏာသိမ်းနေအာဏာသိမ်းတဲ့အတွက်ကြောင့်နိုင်ငံရေးကနော်မတိမငြိမ်တဲ့အပြင်ဆိုးရတဲ့အနေထားရောက်တဲ့အခါမြန်မာနိုင်ငံတော့အလွန်အမင်းထူးခြားတဲ့အခြေအနေဖြစ်တယ်ဒါတစ်ချက်နိုင်ငံရေးစီးပွားရေးမှလည်းမြန်မာနိုင်ငံကပြီးခဲ့တဲ့9နှစ်ကာလလောက်ကအသွင်ကူးကြောင်းရေးကာလကိုသွားတော့ဖွံ့ဖြိုးတိုးတက်မှုအရှိန်ကိုရဖို့အတွက်အောက်ကနောက်ကလိုက်တော့လိုက်တော့မှနိုင်ငံရေးရဲ့နော်မတိငိမ့်တဲ့အာဏာသိမ်းတဲ့အတွက်ကြောင့်မတိုင်းပြည်စီးပွားရေးဟာအတော်အလွန်မတန်ဆိုးရတဲ့အခြေအနေရှိနေတယ်။ဒါဘလောက်တောင်ဖြစ်လဲဆိုရင်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှု GDP ဟာတဲ့ World Bank ကပြောထားတာ -80.4% ကျမယ်ဆိုတော့ဆရာစဉ်းစားကြည့်ပြီးတော့ဗမာပြည်ရဲ့အခြေအနေကတော့အခြေအနေအဆိုးဆုံးဖြစ်မှာပါ
။ဦးစိန်ထေပြောဆိုသွားတာပါ။မြန်မာပြည်နဲ့ပတ်သက်လို့ကိုမိုးသီးစွန်ကိုတစ်လှည့်မေးကြည့်ခဲ့ပါတယ်။အခုအားလုံးကကုမ္ပဏီတွေပဲဖြစ်ဖြစ်နိုင်ငံတွေပဲဖြစ်ဖြစ်ကိုဗစ်အလုံးကိုဟလာယုံထနိုင်အောင်သူထက်ငါဥအောင်လုပ်နိုင်တဲ့အနေအထားမျိုးတွေပြင်ဆင်နေကြပါတယ်။ခုမြန်မာနိုင်ငံမှာတော့ကိုဗစ်တွေမကောက်အာဏာသိမ်းထားတာလည်းရှိတဲ့အခါကျတော့မြန်မာနိုင်ငံရဲ့အခြေအနေကဘယ်လိုဖြစ်သွားနိုင်မှာလဲ။မြန
်မာနိုင်ငံတော့အဆိုးဆုံးအခြေအနေကိုခုရောက်နေပြီပဲလေ။ကျွန်တော်တို့ကဟလာစစ်ကောဟလာကတ်ရောဟာကြီးရောအငတ်ပြဿနာလူသုံးသန်းလောက်ငတ်မဲ့အနေအထားရှိတယ်။အခုဆိုရင်ဓာတ်ဆီလေးတွေကလည်းတက်တယ်။အလုံးလက်မဲ့ပြဿနာကြီးကလည်းအကြီးကျယ်ပြတ်သွားတယ်ကျွန်တော်တို့ဗမာပြည်ရဲ့ inflation အရဆိုတော့တောင်တက်သွားတယ်။အဲ့တော့တခါဗမာပြည်ရဲ့ supply တွေကဘာမှမရှိဘူး supply တွေကအကုန်လုံးကရပ်သွားမယ်။ငွေကြေးပေါင်းပေါင်းမှုတွေကလည်းရှိနေတယ်ဆိုတော့ဗမာပြည်ကတော့သိပ်လွယ်မဲ့အနေအထားမှာမရှိတော့ဘူး။အဲ့တော့အကောင်းဆုံးဖက်ပေါက်ကတော့ကျွန်တော်တို့ peaceful solution ကိုရှာကြဖို့ပဲဖြစ်တယ်။အဓိကအဖြစ်ဟလာဒီနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့နိုင်ငံရေးကတွေ့ဆုံဆွေးနွေးဖို့ကျွန်တော်တို့ဗမာပြည်ကြုံရမယ့်ပြဿနာကတော့ total disaster total war ဖြစ်မယ် total fail state သွားမယ်။ဒီပုံတိုင်းဆက်သွားမယ်။
ဒီတိုင်းဆက်သွားနေရင်တော့လုံးဝကြဆုံပျက်စီးသွားတဲ့နိုင်ငံဖြစ်သွားနိုင်တယ်လို့ကိုမိုးသီးစုံကပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုစောမိုးကျော်တင်ဆက်ခဲ့တာပါဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါ Glasgow မှာဒီနေ့ကျင်းပခဲ့တဲ့ရာသီဥတုဆိုင်ရာညီလာခံ COP26 မှာအဓိကအကြောင်းအရာတစ်ခုကတော့ရေနံနဲ့ကြောင်မီသွေးပပျောက်ရေးနိုင်ငံအများအပြားကတက်တက်ကြွကြွနဲ့ပြင်ဆင်ခဲ့ကြတဲ့ကိစ္စပဲဖြစ်ပါတယ်။ဒါပေမဲ့လိုအပ်ချက်စိန်ခေါ်မှုတွေ ကြုံနေရတဲ့အကြောင်းကိုတော့ VOA သတင်းတောက် Jessica Stone ပေးပို့ထားတဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
။ကဘာတလွား73စီမလုံလောက်မှုကြောင့်ဈေးတက်ပြီးသုံးဆွဲသူတွေအကုန်အကျပိုများစေပါတယ်။
ဒီကိစ္စကပြဿနာပါဓာတ်ဆီတကားလန်ကိုအခု4ဒေါ်လာဖြစ်သွားပါပြီ
တချိန်ငယ်မှာပဲကမ္ဘာမှာကာဗွန်ထုတ်လွှတ်မှုအများဆုံးတရုတ်ကဒီဆောင်တွင်အပူပေးနိုင်ရေးကြောင်မီးသွေးပို့ပြီးတော့ထုတ်လွှတ်နေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့တန်ရှင်းတဲ့စွန့်အင်အသုံးပြုမှုတွေကိုပိုအာရုံစိုက်ဖို့လိုအပ်နေတယ်လို့ပြောပါတယ
် High energy prices only reinforce
စတုံးစီစင်းတို့ကြီးမြင့်လာမှုဟာဆိုရင်တန်ဆင်တဲ့စွမ်းအင်ဆိုင်ရာနည်းပညာသစ်တွေပြောင်းလဲရေးတန်ဆင်တဲ့စွမ်းအင်ဖွံ့ဖြိုးရေးတိုးမြင့်စွာပြီးအရင်းမြစ်တွေတိုးချဲ့ရေးအရေးပေါ်လိုအပ်ချက်ကိုပြသနေပါတယ်
။တန်ရှင်းတဲ့စွမ်းအင်ထုတ်လုပ်အသုံးပြုဖို့အမေရိကန်သမ္မတကအကောင်းမြင်နေပြီမဲ့လဲကာဗွန်ဓာတ်ငွေအဓိကထုတ်လွှတ်နေတဲ့နိုင်ငံတွေမှာတော့တည်တည်တတ်တာလျှော့ချမှုမျိုးမရှိပါဘူး။2030ပြည့်နှစ်အရောက်မှာမီသိန်းဓာတ်ငွေထုတ်လွှတ်မှု30ရာခိုင်နှုန်းလျှော့ချရေးအမေရိကန်နဲ့ဥရောပသမ္မတတို့ COP26 ညီလာခံမှာကြီးပြုခဲ့ကြတာမှာတရုတ်အိန္ဒိယနဲ့ရုရှားတို့လက်မှတ်မထိုးပါဘူးအမေရိကန်ပြည်ထောင်စုမေလန်တက္ကသိုလ်ရဲ့ Global Sustainability ဌာနက Ryan Yiyun Q ကတော့သိပ်မအံ့ဩဘူးလို့ပြောပါတယ်
I think a lot of
ကျွန်မအပါဝင်အတော်များများအတွက်ကတော့ဒီကိစ္စကသိပ်မထူးဆန်းတာပါဘူး
တရုတ်အစိုးရအနေနဲ့ပေးချပြီးသားဂရိကဝတ်တည်းအကောင့်ထဲမဖွင့်နိုင်သေးခင်မှာကာဗွန်လျှော့ချရေးထပ်ပြီးကြီးညာမှာမဟုတ်ဘူးလို့လည်းပြောပါတယ်။တရုတ်ဟာပြန်ပြင်းပြဲဆွန့်အင်လုံလောက်ရေးကနေနိုင်ငံရေးတည်ငြိမ်မှုအထိစ조사နေတာဖြစ်ကြောင်းတရုတ်ရဲ့ဓာတ်အားထုတ်လုပ်မှုထပ်ဝက်လောက်ကကြောင်မီးသွေးအသုံးပြုတာဖြစ်ကြောင်းသူမကပြောပါတယ်
။ Call has come to an end
ဆွန့်အင်စနစ်မှာကြောင်မီးသွေးအသုံးပြုမှုကိုအဆုံးသတ်ရေးဆိုပေမဲ့လက်ရှိရှိနေပြီးသားအခြေခံအဆောက်အဦတွေကိုရပ်ပစ်ဖို့ကိစ္စကနောက်ထပ်စိန်ခေါ်ချက်ဖြစ်ပါတယ်။အထူးသဖြင့်တော့တရုတ်နဲ့အိန္ဒိယလိုဖွံ့ဖြိုးဆဲနိုင်ငံတွေမှာကြောင်မီးသွေးဓာတ်ပိဆက်အုံတွေကတက်တန်းနှုတ်နေပါသေးတယ်
။တရုတ်နိုင်ငံဤသူပဲအိန္ဒိယနိုင်ငံကလည်းရုပ်ကျွင်းလောင်စာအသုံးမပြုရေးပြောင်းလဲဖို့အချိန်ထပ်ယူပါတယ်။ဓာတ်ငွေထုတ်လွှတ်မှုလုံးဝမရှိစေရေးဆောင်ရွက်ဖို့2050အချိန်ယူမဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်ကဂလက်စကိုညီလာခံမှာကြေညာခဲ့ပါတယ်။ဒါဆိုရင်နိုင်ငံအများအပြားထဲဆယ်စုနှစ်တွေနဲ့ချီပြီးနောက်ကျတာဖြစ်ပါတယ်။အိန္ဒိယအစိုးရဘက်ကတော့လူသန်းပေါင်းများစွာကိုစင်ရဲတွင်းကလွတ်မြောက်အောင်ဆောက်ရွက်ရအောင်မှာဖြစ်ပြီးသူတို့ကြောင့်ပတ်ဝန်းကျင်ညဉ့်ဉန်းစီမှုကအမေရိကန်နဲ့ဥရောပလောက်မကြသေးဘူးလို့လည်းပြောပါတယ်။နီလီမာဂျီယန်ဟာနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကဖြစ်ပါတယ
် In the historical context
မှတ်တမ်းတွေအရကတော့အိန္ဒိယဟာဓာတ်ငွေထုတ်လွှတ်မှုထူးထူးခြားခြားမများလာပါဘူးဓာတ်ငွေထုတ်လွှတ်မှု300ခန့်နှုန်းမှာရှိနေပါတယ
်အိန္ဒိယဟာလက်တလုံးမှာကြောင်မီးသွေးကိုလက်မလွတ်နိုင်သေးဘူးလို့လည်းအိန္ဒိယရဲ့စွမ်းအင်ကန္ဓာဆိုင်ရာကျွမ်းကျင်သူနီလီမာဂျီယန်ကပြောပါတယ်
It has been very vocal about not phasing out.
ကြောင်မီးသွေးအသုံးပြုမှုရပ်တန့်ရေးနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာပါ။စွန့်ရင်ထုတ်လုပ်မှုမှာ၃ပုံ၂ပုံကကြောင်မီးသွေးကိုသုံးနေတာဖြစ်ပါတယ်
။ကြောင်မီးသွေးအသုံးပြုမှုကိုဖွံ့ဖြိုးဆဲနိုင်ငံတွေမစွန့်လွတ်နိုင်သေးချိန်မှာ80ဆောင်ရွက်နိုင်ပွဲကိစ္စကတော့နိုင်ငံအလုံးအတွက်စိတ်ချရပြီးကုန်ကြစရိတ်သက်သာတဲ့ပြန်ပြင်းပြဲစွန့်အင်ရင်းမြစ်တွေဖွံ့ဖြိုးလာစေဖို့တွန်းအားပေးရပဲဖြစ်ပါတယ်ရှင်။
မတ်သိန်ကြီးထိုက်ပြောပြသွားတာပါမကြခင်မှာတော့အင်္ဂါညဆွေးနွေးကံအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ခဏတွေကိုတင်ဆက်မှာပါရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဒေါက်တာဖူးနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နက်6နာရီခွဲပါပြီအခုဒုတိယပိုင်းနာရီဝက်အတွက်ဆက်လက်တင်ဆက်မယ့်ဒီအင်္ဂါညဆွေးနွေးခန်းအစီအစဉ်မှာတော့
ဒီဘက်ဗမာတမတော်ဖက်ကိုလည်းသူမေတ္တာရပ်ခံထားတယ်ဒီအေဖက်ကိုလည်းသူပြောထားတယ်ပြီးတော့ဒီမှာသူပေါ်ဆောင်စရာရှိတယ်နော် IDB လုပ်ငန်းနေတော့အဲ့ဒီခါလေးကိုတဲ့အကူအညီပေးရဂျပန်ပြည်အကူအညီပေးမှာခါလေး
ရခိုင်အမျိုးသားပါတီဥဆောင်ကော်မတီဝင်ဦးဦးလှစောက VOE ကိုပြောသွားတာပါနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆာဆာကာဝါရဲ့ခီးစဉ်ဟာရခိုင်ပြည်နယ်အတွက်ခိုင်မာတဲ့ငြိမ်းချမ်းရေးမျှော်လင့်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါရှင်တရုတ်နိုင်ငံမှာကြောင်မီးသွေးလိုအပ်ချက်ကိုဖြည့်ဆည်းဖို့ရောဈေးနှုန်းသက်သာစေဖို့အတွက်ပါဒူးပေါ်မှုအသစ်တွေတိုးချဲ့လောက်ကြဖို့ခွင့်ပြုခဲ့တာကြောင့်ဒီ2015မတ်လနောက်ပိုင်းကစပြီးတော့ကြောင်မီးသွေးထွက်နှုန်းကအမြင့်ဆုံးကိုရောက်လာပါတယ်။ဒါတောင်ရုရှားစီကနေကြောင်မီးသွေးတင်သွင်းမှုကစက်တင်ဘာလထဲမှာအတော်များများရှိခဲ့တာပါ။ဒါပေမဲ့တရုတ်နဲ့တန်တမန်ဆက်ဆံရေးတင်းမာနေတဲ့ဩစတြေးလျကတော့အမြင့်အဆွန်များများရမှာကိုသိပေမဲ့ကြောင်မီးသွေးပုံမှန်တင်သွင်းမှုကိုရပ်ဆိုင်းထားပါတယ်။ဖီလ်မာစီယာစစ်ဒနီမျိုးကပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင
်။ကမ္ဘာပေါ်မှာကြောင်မီးသွေးအသုံးများတဲ့တရုတ်နိုင်ငံဟာပြည်တွင်းစက်ရုံတွေအိမ်တွင်းသုံးတဲ့ကုန်ထုတ်လုပ်ငန်းတွေကဝယ်လိုအားများမှုကြောင့်လောင်စာဆွမ်းအင်ပြတ်လတ်တာနဲ့ကြုံရတတ်ပါတယ်။တရုတ်အစိုးရကတော့နိုင်ငံတွင်းလျှက်စစ်ဓာတ်အားမပြတ်တော့စေရဘူးလို့အခိုင်အမာပိုင်းဖြတ်ထားတာပါ။နိုင်ငံတွင်းလျှက်စစ်ဓာတ်အားထုတ်တဲ့စက်ရုံတွေကိုကြောင်မီးသွေးနဲ့လဲပတ်နေပါတယ်။ပြီးခဲ့တဲ့ဇူလိုင်လကစပြီးကြောင်မီးသွေးကိုတိုးချက်ထုတ်လုပ်နိုင်ဖို့နောက်ထပ်တွင်းသစ်150အတွက်အစိုးရကအတည်ပြုပေးခဲ့တယ်လို့နိုင်ငံတော်တိုးတက်ရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ကဆိုပါတယ်စက်တင်ဘာမှာတရုတ်ပြည်တွင်ကြောင်မီးသွေးတန်ချိန်334တန်ထုတ်ခဲ့ရာကအောက်တိုဘာလထဲမှာတော့တန်ချိန်358တန်အထိတိုးထုတ်နိုင်ခဲ့တယ်လို့အမျိုးသားစည်းရုံးဌာနကပြောပါတယ်အခုလိုပြည်တွင်းထုတ်လုပ်မှုအပြင်လျှက်စစ်ဓာတ်အားထုတ်လို့ရမှာသုံးဖို့စက်တင်ဘာလတည်းရုရှားကနေကြောင်မီးသွေးတန်ချိန်3.8တန်းဝယ်ယူခဲ့ပါတယ်။အဲ့ဒီပမာဏဟာဩဂုတ်လတည်းဝယ်ယူခဲ့တဲ့ပမာဏထက်၄ပုံတပုံပိုများလာပါတယ်။ဒါပေမဲ့လည်းကြောင်မီးသွေးအဓိကထုတ်တဲ့ကမ္ဘာနိုင်ငံတွေကဩစတြေးလျကတော့တရုတ်နိုင်ငံကိုကြောင်မီးသွေးမတင်ပို့ဘဲနေတာသိသာလှပါတယ်။တရုတ်ကိုအစဉ်အဆက်ကြောင်မီးသွေးတင်ပို့နေတဲ့ဩစတြေးလျနိုင်ငံဟာဝူဟန်မြို့မှာစားတွေ့ခဲ့တဲ့ဆိုတဲ့COVID-19 ရောဂါပိုးရဲ့မူရင်းစစ်မြစ်ကိုလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့ထောက်ခံခဲ့ရက2020နှောင်းပိုင်းကစလို့ဩစတြေးလျကကြောင်မီးသွေးတင်ပို့မှုကိုတရုတ်ကတရားဝင်သဘောမဟုတ်ပေမဲ့ရပ်ဆိုင်းခဲ့တာပါ COVID နဲ့ပတ်သက်လို့သူ့ရဲ့ကင်တွယ်မှုကိုဩစတြေးလျကအပြစ်တင်နေတယ်ဆိုပြီးတရုတ်ကအဓိပ္ပာယ်ကောက်ယူကာကုန်သွယ်ရေးမှကန့်သတ်မှုတွေလုပ်လာခဲ့ပါတယ်တကယ်တော့ကြောင်မီးသွေးနဲ့ရုပ်ကျွင်းလောင်စာသုံးဆမှုလျှော့ချရေးတရုတ်နိုင်ငံကရေရှည်စီမံကိန်းချထားပါတယ်။ဆမ်ဂီယောဟာ China Dialogue လို့ဆိုတဲ့သဘာဝဝန်ကျင်ထိန်းသိမ်းရေးမူဝါဒအဖွဲ့ကဖြစ်ပါတယ်။တရုတ်ရဲ့ကြောင်မီးသွေးသုံးဆမှုပမာဏဟာနိုင်ငံရေးအခြေအနေအရအတက်အကျရှိနေပါလိမ့်မယ်လို့သူက Australia ABC သတင်းဌာနကိုပြောပါတယ်
။ There's room for hedging over the next 5 years that can allow kind of increased coal build out that would then need to be
Xiaomi သွေးပြည်တွင်းမှာပို့ထုတ်နိုင်ဖို့လာမယ့်9နှစ်အတွင်းကုန်သွယ်ရေးပိတ်ပင်မှုတွေဆက်ရှိနိုင်ပါတယ်2025နောက်ပိုင်းကျရင်တော့ထုတ်လုပ်မှုအရှိန်ပြန်ကျသွားနိုင်ပါတယ်မကြာသေးခင်ကတရုတ်မှာဓာတ်အားပြတ်တောက်မှုတွေရှိခဲ့တာကြောင့်တရုတ်လျှက်စစ်ထုတ်လုပ်မှုမှာလိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးကအဓိကဖြစ်နေပါတယ်
တရုတ်နိုင်ငံဟာအိန္ဒိယလိုပဲကြောင်မီးသွေးထုတ်ယူသုံးဆွဲမှုတိုးလာနေတာပါ။ဒါကြောင့်မကြာသေးခင်ကစကော့တလန်ဂလပ်စကိုမြို့မှာကျင်းပတဲ့ COP26 ရာသီဥတုဆိုင်ရာညီလာခံအတွင်းထုတ်ပြန်မဲ့ကြေညာချက်မှာကြောင်မီးသွေးနဲ့ရုပ်ကျွင်းလောင်စာသုံးဆွဲမှုကိုတဖြည်းဖြည်းချင်းရုပ်သိမ်းသွားရေးစာသားအစားတဖြည်းဖြည်းချင်းလျှော့ချသွားရေးစာသားကိုပြောင်းသုံးပေးဖို့အိန္ဒိယတရုတ်နဲ့အခြားကြောင်မီးသွေးသုံးနိုင်ငံတွေကထောက်ခံသဘောတူညီခဲ့ကြပါတယ်ခင်ဗျာ။
ကိုညဝေးအောင်တင်ပြသွားတာပါအခုဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါရှင်
မကြခင်ကြားရောက်တော့မဲ့ဂျေဇုတော်နှင့်မိသားစုညစာစစဒီမိသားစုညစာတွေကိုဆင်နွှဲဖို့အမေရိကန်တွေပြင်ဆင်နေချိန်မှာပဲကိုဗစ်ကာကွယ်ဆေးထိုးကြဖို့နဲ့တတိယမြောက်အားဖြည့်ကာကွယ်ဆေးထိုးဖို့လူသူတွေလည်းထပ်ပြီးထိုးကြဖို့ကျန်းမာရေးအာဏာပိုင်တွေကတိုက်တွန်းနေပါတယ်။ Michelle Queen ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြမှာပါရှင်။
ဘရိတ်ကန်ပြည်တော်စုမှာအားလျက်ရာသီစတင်တဲ့ကျေးဇူးတော်နေ့မှာမိသားစုတွေပြန်လည်ဆွံ့စည်းကြဖို့ကိုဗစ်ကာလမတိုင်ခင်ကလိုခရီးသွားသူတွေများလိမ့်မယ်လို့ခန့်မှန်းထားပါတယ်။ကိုဗစ်ကူးစက်မှုပြန်မြင့်လာချိန်မှာအခုလိုတွေ့ဆုံကြတာတွေဟာကူးစက်မှုအန္တရာယ်ရှိနေတာဖြစ်ပြီးအသက်၅နှစ်အထက်ကလေးငယ်တွေအပါအဝင်အမေရိကန်26ရာခိုင်နှုန်းဟာကာကွယ်ဆေးတစ်ကြိမ်မှတော့မထိုးရသေးဘူးဆိုတာကိုတာဝန်ရှိသူတွေကသတိပေးနေတာပါ
။ If you are vaccinated and hopefully you'll be boosted too.
ကိုဗစ်အဖြစ်ကာကွယ်ဆေးအပါအဝင်ဆေးထိုးထားသူတွေကျေးဇူးတော်နဲ့ညစာစားပွဲမိသားစုနဲ့အတူဆင်နွှဲနိုင်ပါတယ်။အဲ့ဒီလိုလုံးလို့မရစရာဘာအကြောင်းမှမရှိပါဘူး။ကျွန်တော်တို့စိုးရိမ်တာကကာကွယ်ဆေးထိုးမထားတဲ့သူတွေအတွက်ပါ။ဘာလို့လဲဆိုတော့လူမှုအတိုင်းဝိုင်းထဲမှာသူတို့ကနေတဆင့်ယောဂါကူးစက်နိုင်တာကြောင့်ပါ
။သမ္မတဘိုင်ဒန်ဆွေးရရဲ့ကိုဗစ်ကာကွယ်ဆေးထိုးဖို့စီမင်းသစ်ချမှတ်ထားတဲ့အစီအစဉ်ကလည်းအခက်ကြုံနေပါတယ်။ဝန်ထမ်းလုပ်သားတရားအထက်ရှိတဲ့လုပ်ငန်းခွင်တွေမှာကာကွယ်ဆေးမဖြစ်မနေထိုးဖို့အစိုးရကစီမင်းချမှတ်ထားတာဖြစ်ပေမဲ့အခုခါမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုင်းငံ့ထားနိုင်ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါရတယ်။လွန်ခဲ့တဲ့သတင်းပတ်တုန်းက Republican တဦးဖြစ်တဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis က Federal အစိုးရရဲ့မဖြစ်မနေကာကွယ်ဆေးထိုးရမယ်ဆိုတဲ့စီမင်းအတိုင်းလိုက်နာဆောင်ရွက်မဲ့လုပ်ငန်းတွေကိုအပြစ်ပေးအရေးယူမဲ့ဥပဒေပြဋ္ဌာန်းလိုက်တာကြောင့်ဆေးရုံတွေလုပ်ငန်းတွေ Disney World စတဲ့နေရာတွေမှာကာကွယ်ဆေးထိုးဖို့အစီအစဉ်ကိုရက်ဆိုင်ထားရပါတယ်။
I think it's something that's going to make a
big difference. ဒီတော်များအတွက်အဆင်ပြေလိမ့်မယ်လို့ထင်ပါတယ်။ဒီကိစ္စမှာတော့ပြည်내တွင်နေထိုင်သူတဦးချင်းစီရဲ့အခွင့်အရေးကိုလေးစားရပါမယ်
။ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ရဲ့ကာကွယ်ဆေးမဖြစ်မနေထိုးဖို့ကြိုးပမ်းအားထုတ်တဲ့အစီအစဉ်ဟာအခုအခါမှာအတိုက်ခံ Republican တွေရဲ့စန့်ကျင်မှုတွေနဲ့ကြုံလာနေရတာပါ
။ Now it's become a political fight.
အခုတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံထိပ်တန်းတာဝန်ရှိသူတွေကြားချစ်တင်ဖြစ်တဲ့အနေအထားထိရောက်လာပါပြီ။ Florida ပြည်နယ်မှာတွေ့နေရသလိုချုပ်ပြည်နယ်အုပ်ချုပ်ရေးမှူးတွေကဒီကိစ္စနဲ့ပတ်သက်ပြီးသူတို့စန့်ကျင်ရပ်တည်ပြတာကိုတွေ့ကြမှာပါ။ Federal အစိုးရ Biden အစိုးရဖွဲ့အနေနဲ့အဲ့ဒီပြည်နယ်တွေနဲ့ထိတိုက်ရင်ဆိုင်နေပါပြီ။
လူတွေကာဝယ်ဆေးထိုးလာအောင်ကြိုးပမ်းအားထုတ်နေကြတဲ့အချိန်ထဲမှာတချို့ကတော့နှကောင်းကြီးမဖြစ်မနေတက်ရမယ်ဆိုတဲ့စီကံကိုလျှော့ပေးဖို့အစင်းသစ်ဖြစ်နေပါပြီ။ Washington DC မြို့တော်ဝန်ကအဆောက်အဦတွေအတွင်းနှကောင်းကြီးတက်ရမယ်ဆိုတဲ့စီမင်းကိုဒီသတင်းပတ်အတွင်းပြန်ရုပ်သိမ်းမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ကွာပတ်စင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်ပုတ်တပ်ဘူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရခိုင်ပြည်နယ်မှာလက်ရှိအဖြစ်ရခိုင်တပ်မတော် AA နဲ့စစ်ကောင်စီနှစ်ဖက်စလုံးကစစ်တိုက်လို့တဲ့ဆန္ဒပြင်းပြင်းထန်ထန်ရှိကြပုံမပေါ်ဘူးလို့ထိတ်တန့်ရခိုင်နိုင်ငံရေးသမားတဦးက VOA ကိုပြောပါရယ်ဒါပေမဲ့လည်းရှုပ်ထွေးနေတဲ့မြန်မာနိုင်ငံရေးအခင်းချင်းကြောင့်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆာဆာကာဝါအနေနဲ့ရခိုင်ပြည်မှာဒီထက်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဖို့အများကြီးစွမ်းဆောင်ပေးနိုင်မယ်လို့လည်းမထင်ကြောင်းရခိုင်မျိုးသားပါတီ ANP ရဲ့နိုင်ငံရေးဦးဆောင်ကော်မတီဝင်မြောက်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောက VOA ကိုပြောပါရယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရယ်ရှင်
။ကျော်ဦးလှစော VOA နဲ့ဆက်သွယ်မေးမြန်းဖြေကြားပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
။မင်္ဂလာပါမင်္ဂလာပါ
။ဒီနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌ UAE ဆက်ဆက်ကောက်ပါပေါ့နော်သူရခိုင်ကိုလာတယ်။ဆိုတော့ရခိုင်လာတဲ့အထက်မှာဆရာတို့နဲ့လည်းတွေ့တယ်လို့ကျွန်တော်တည်ထားရတာရှိပါတယ်ဆိုတော့ဆရာတို့အဓိကဘာများပြောပြခဲ့ပါသလဲခင်ဗျာ။
အဓိကကတော့သူအရင်ဆုံးကရခိုင်နဲ့ပတ်သက်တဲ့သူအစအပြိုးထားတာတွေရှိပါတယ်။အဲ့ဒါတွေကိုပြန်လဲလုပ်ဖို့ပေါ့လေ။ပို့ဖို့ကိစ္စတစ်ခု။နောက်တစ်ခုကသူကရခိုင်ကိုလာတဲ့မလာခင်နေ့မှာပဲသူကနေပြည်တော်သွားတယ်။အဲ့ဒီအခုဝန်ကြီးချုပ်နဲ့တွေ့တယ်ပေါ့နော်။ပြည်သူ့ချုပ်နဲ့ဝန်ကြီးချုပ်နဲ့တွေ့တယ်။အဲ့တော့ဝန်ကြီးချုပ်နဲ့တွေ့ပြီးတော့သူပြောတဲ့အတိုင်းဆိုရင်သူကဒီအေးရဲ့စေဦးစီချုပ်ဘုချုပ်ချောင်းမြတ်နိုင်တဲ့လေသူကဇုံနဲ့ပြင်လိုက်ရှိတယ်ပေါ့နော်အဲ့တော့
ဟုတ်ကဲ့
အဲ့တော့သူကအဲ့ဒီမှာရခိုင်မှာဒီတစ်နှစ်ပြည့်သွားတဲ့ချိန်မှနေသဘောမျိုးတိုက်တက်ဆိုင်ရောက်လာတာပေါ့ရောက်တော့သူကအဲ့လို ငင်းရရရှင်တွေကိုဆက်လက်ထိန်းထားရှင်နဲ့ထိန်းထားဖို့အတွက်သူဒီဘက်ဗမာတပ်မတော်ဖက်ကိုလည်းသူမေတ္တာရက်ခံထားတယ်ဒီအေဖက်ကိုလည်းသူပြောထားတယ်ပြီးတော့ဒီမှာသူပေါ်ဆောင်ကြရရှိတယ်နော် IDB လုပ်ငန်းတွေတော့အဲ့ဒီခါတွေကိုတဲ့အကူအညီပေးရဂျပန်ပြည်အကူအညီပေးမခါတွေကိုသူဆက်လက်လုပ်ဖို့အတွက်အစီအစဉ်ချဖို့လာတယ်အဲ့ဒီဟာကိုလည်းအဲ့ဒီအကြောင်းလည်းသူသူတင်းစကားပိုင်းရင်ခိုင်ပြည်အရှင်တွေလည်းခိုင်ပြည်ကနိုင်ငံရေးစိတ်ခိုလာတဲ့နဲ့တွေ့ဆိုတွေ့ပြီးစကားပြောရင်းလာတာပါအဲ့ဒီသဘောပါအဓိကတော့
ဟုတ်ကဲ့ဆိုတော့ဆရာတို့သူနဲ့တွေ့တဲ့အချိန်မှာအဓိကရလိုက်တဲ့အချက်ကဘာလို့ပြောလို့ရပါသလဲခင်ဗျာ
အဓိကရလိုက်တဲ့အချက်ကတော့ကျွန်တော်တို့ဒီရုပ်ဝတ္ထုပိုင်းဆိုင်ရာအနေနဲ့သူကတော့ရခိုင်မှာ IDB တွေအတွက်တော်ပတ်စံတွေတော်တော်များများသူကူညီထောက်ပံ့ပေးမယ်ပေါ့အဲ့ဒါကိုသူနီပွန်ဖောင်ဒေးရှင်းကနေပြီးတော့ဟို management လုပ်မယ်ဒီကအဖွဲ့အစည်းတွေနဲ့ပူးပေါင်းညှိနှိုင်းပြီးတော့လုပ်မယ်အဲ့ဒီဒီကိုရရနောက်တစ်ခုကတော့ဒီသူကသူပြောတဲ့အထက်မှာတော့သူဆရာကြားတဲ့စကောင်းကတော့ဒီမြမတက်မတော်နဲ့အေးရခိုင်ကတ်တော်ကြားထဲမှာသူရှိနေတဲ့ gentleman agreement တော်မျိုးပဲညဉ့်ညဲ့ရပို့ပြီးခိုင်ပါစေဘို့တဲ့ဒီထက်ကောင်းတဲ့အနေထားတစ်ခုကိုသူဖြစ်စေချင်တယ်ပေါ့သူတူဝါရတိုင်းဆိုတော့ gray zone ပေါ့အဲ့ gray zone မှာအဲ့ဒီအောက်ရှင်မှာထိတွေ့တိုက်ခိုက်မှုတွေမဖြစ်အောင်တဲ့ gray zone မှာ management လုပ်ဖို့တဲ့အချင်းချင်းလေးတစ်ခုကိုသူက addition နဲ့အခုသူဟိုဘက်လည်းပြောထားတယ်ဒီဘက်လည်းပြောထားတယ်လို့တော့ပြောပါတယ်
ဟုတ်ကဲ့ဆိုတော့ဆရာကိုရိုင်ကဟုတ်ကဲ့ဆရာကိုရိုင်ကသူနဲ့တွေ့ပြီးတော့စကားပြောခဲ့ရတယ်ဆိုတော့အဲ့ဒီလိုသူနဲ့တွေ့ဆုံစကားပြောခဲ့ရတာကနေပြီးတော့ရခိုင်ပြည်မှာဒီထက်ပိုပြီးတော့ခိုင်မာတဲ့တည်ငြိမ်အေးချမ်းရေးအတွက်ဆရာဘယ်လောက်ထိစိတ်အေးရတဲ့ခံစားချက်မျိုးရပါသလဲဆရာ
ကျွန်တော်ကတော့အဲ့လောက်ကြီးတိတ်အကြီးကြီးမားမားတော့ခိုင်မာကြီးပေါ့လေတကယ်ဒီထက်ပိုကောင်းလာတဲ့ငញ្ញញ្ញရဲ့အရှင်းတစ်ခုကိုရောက်သွားရင်ဥပမာဆိုတော့ဘိုင်လက်ထရထိုးတာလို့ပေါ့နော် NCA ကတော့တော်တော်ဝေးပါတယ်ဘိုင်လက်ထရထိုးအစင်ရောက်ကိုအဲ့လောက်ကြီးလဲသူမျော်မှန်းတယ်လို့ပေါ့တော့အရှင်တူလိုတက်မှာတော့ရောက်နိုင်မှာမဟုတ်ဘူးသူလိုချင်တာကတော့အဲ့လိုပေါ့လေဖူခိုင်မာလဲဆိုတော့ဘိုင်လက်ထရလို့ချင်းချင်းတစ်ခုပြောက်ဖို့အတွက် gray zone ပေါ့လေဒီမှာဟိုဘက်ကလည်းထင်းချိုတာဒီဘက်ထင်းချိုတာတဲ့ area တွေမှာသူနှစ်ဖက်တစ်ဖက်ညီနိုင်မဲ့အဖွဲလေးတွေကိုသူကလိုချင်တယ်ဒီဟာကတော့ဆစ်ချင်းဖြစ်နိုင်မလို့တော့ကျွန်တော်တော့မထင်ဘူးဖြစ်နိုင်တော့ကောင်းတော့ပေါ့နော်ဘာလို့ဆိုနှစ်ဖက်စလုံးမှာလဲအခုကျွန်တော်တို့ခိုင်မာရှိတဲ့အနေထားကတော့နှစ်ဖက်လုံးကတော့ဒီစစ်တိုက်လိုတဲ့ဆန္ဒကတော့တိတ်တင်းတင်းထန်ထန်ရှိကြပုံတော့မပေါ်ဘူးတမတော်ဖက်ကပေါ့ဒီကျွန်တော်တို့ဒီရခိုင်တပ်တော်ဖက်ကပေါ့ရခိုင်တပ်တော်အနေနဲ့လည်းသူထိန်းချုပ်တတ်တဲ့ area တွေမှာသူ့ရဲ့ပေါ်ပါလေဖက်ပေါင်းစုံတိဆောင်ကြီးတွေပေါ့နော်တိဆောင်ကြီးလုံနေတယ်ဟိုတက်ဆိုတော့တက်ရဲ့ခိုင်မအောင်လုတာပေါ့တခြားပေါ့ရိုးရိုးလုပ်ငန်းတွေပါလေလုံနေဆိုတော့သူ့အတွက်လည်းစစ်မဖြစ်တာတွေ့ပဲပဲအဲ့အချိန်ကအချိန်ကောင်းတစ်ခုကိုဖန်တီးထားနိုင်တဲ့သဘောမျိုးဆိုတော့ဒီ floating တော့ပဲတွားလိမ့်မယ်ဒါပေမဲ့ဒီကြားထဲမှာဗမာပြည်နိုင်ငံကြီးကလည်းအမတန်ရှုပ်ထွေးတဲ့အတွက်ကြောင့်အဲ့လိုတရဝင်းဟောတရဝင်းခင်းကျင်းလုပ်ဖို့ဆိုတာမျိုးတော့ကျွန်တော်ကတော့မညှော်လင်းညှော်လင်းလို့တိတ်မရနိုင်ဘူးဖြစ်နေ
တော့
ရဖြစ်နိုင်တော့ကောင်းတာပေါ့
ဟုတ်ကဲ့ခင်ဗျမစ္စတာဆဆာကာဝါကရခိုင်ငင်းချန်တည်ငင်းရေရခိုင်မှာရရှိခိုင်မှာလည်းငင်းချန်ရဘူးဘာကြောင့်အထူးတလဲစိတ်ဝင်စားပြီးတော့အခုလိုကူဖိရင်ဖြီလုပ်နေတယ်လို့ရောဆရာတို့နားလည်မိပါခင်ဗျ
အဲကျွန်တော်တို့เนี่ยဗျာဟိုလွန်ခဲ့တဲ့နှစ်ပေါ့เนาะနိုဝင်ဘာမှာတွေ့တာကိုတို့နှစ်ကြိမ်သုံးကြိမ်တွေ့ဘူးတယ်နောက်ဆုံးတစ်ကြိမ်တွေ့တာကနိုဝင်ဘာ7မှာပေါ့เนาะ7မှာတော့သူကအဲ့ဒီနေပြည်တော်ကအပြန်ယူကော့ဘွဲပြီးသားမှာသူနေပြည်တော်တစ်ခေါက်သွားတယ်အဲ့ဒီခိုင်မာတော့ယူကော့ဘွဲလည်းမဖြစ်ဘူးပေါ့เนาะအဲ့တော့သူကနေပြည်တော်ပြန်လာတဲ့အခါမှာဒီဆဆာတာဝါကနေပြီးတော့ကျွန်တော်တို့ကိုသတင်းဟိုစကားပြောခိုင်းတယ်ပေါ့စကားပြောခိုင်းတယ်ကတက်မလို့ဖက်ကဟိုသတင်းစကားတစ်ခုကိုအဲ့ရခိုင်တော်သူစီကိုပို့ပြီးပြောတယ်အဲ့တော့အဲ့နောက်ပိုင်းမှာရခိုင်ဒီယူကော့ပနဲ့ပတ်သက်တဲ့ရခိုင်တပ်တော်ကစာရေးထုတ်တယ်လို့အခုပြန်ပြီးစာထုတ်နေသူတို့လူဦးကြားထဲမှာအဲ့လိုရာကြီးသဘောတူညီကလေးတစ်ခုရသွားတယ်အဲ့တပ်မတော်ကထုတ်တဲ့စာထဲမှာအဲ့သူတို့နဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေခဲ့တဲ့ရင်တော့အကျန့်ဖက်လို့တောက်လျှောက်တုံးလာတဲ့အေးအေးကိုအကျန့်ဖက်ဆိုတော့ဝဟဟာကိုသုံးတော့ဖြုတ်လိုက်တယ်ပြီးတော့အဲ့ဒီကနေစပြီးတော့တိုက်ပွဲတွေရက်လာတာဟာသူရောက်ခါနီးလေးမှာကတ်ပြီးတော့အဲ့ဒီဘောက်တော့ဖက်မှာဖြစ်တယ်အဲ့အစပိုင်းကတော့ရခိုင်မှာဝင်တဲ့အချိန်မှာဒီလိုပြဿနာလည်းမဆိုးသေးဘူးเนาะဒီအနာပြောင်းလဲကြီးပါလည်းမဖြစ်သေးဘူးမဖြစ်သေးတော့သူ့အနေနဲ့ရခိုင်ကိုစိတ်ဝင်စားတယ်ဆိုတာငြိမ်းချမ်းရေးလုပ်ဖို့လည်းပြောရင်ကန့်ဆန့်ရင်ရခိုင်ရဲ့ရေဆိုတာကပထဝီနိုင်ငံရေးရဲ့ဆုံချက်လို့ဖြစ်နေတာကိုအဲ့တဲ့စိတ်ဝင်စားမှုဖြစ်တယ်လို့ယူဆရတယ်အခုကြတော့လည်းနိုင်ငံရေးပြောင်းလဲတဲ့ကြီးမှဖြစ်လာတယ်တစ်နှစ်မြောက်နဲ့လေသူရဲ့သူကျူပန်းခဲ့တဲ့အောင်မြင်မှုတစ်ခုရဲ့တစ်နှစ်မြောက်နဲ့လေဖြစ်လာတယ်နောက်မြန်မာပြည်ဆိုတာကလည်းဟိုကျွန်တော်တို့အမေရိကကဟိုတန်တမာကြီးတယောက်လာသွားတယ်နောက် မစ္စတာဆွန်ကိုရှင်လာရီနောက်အရှိတောင်အရှာကိစ္စရီနောက်အိန္ဒိယလည်းစိတ်ဝင်စားတယ်ရုရှားကလည်းစိတ်ဝင်စားတယ်ဆိုတော့ဂျပန်အနေနဲ့လည်းပဲသူရဲ့ဟိုဂျပန်နိုင်ငံတော်အတွက်သူရဲ့မစ်ရှင်တစ်ခုအနေနဲ့ဂျပန်နိုင်ငံရဲ့ role ကိုမြှင့်ဖို့အတွက်ဂျပန်နေနဲ့ဝင်လာတယ်လို့ပဲကျွန်တော်ယူဆတယ
်ဆိုတော့သူအခုနောက်ဆုံးလာသွားပြီးတဲ့နောက်ပိုင်းမှာမစ္စတာဆာဆာကာဝါလာသွားတဲ့အချိန်ကနေဆရာနဲ့ကျွန်တော်နဲ့အခုပြောနေတဲ့အချိန်ဒီကာလအတွင်းမှာဘာတွေများထူးထူးခြားခြားပြောင်းလဲတဲ့အခြေအနေတွေရှိပါလဲဆရာ
လောလောဆီတော့ဘာမှသူလာသွားတဲ့အတွက်ကြောင့်ဒီဘက်မှာဘာမှထူးထူးခြားမရှိပါဘူ
းဟုတ်
ထူးခြားပြောင်းလဲမှုပေါ့နိုင်ငံရေးရကောစိတ်ပိုင်းဆိုင်ရာကောရုပ်ပိုင်းဆိုင်ရာထူးခြားပြောင်းလဲမှုတော့လောလောဆီဘာမှမရှိအောင
်ဟုတ်ကဲ့မစ္စတာဆာဆာကာဝါကဒီရခိုင်ပြည်ငြိမ်းချမ်းရေးအတွက်ရရှိခိုင်မာတဲ့ငြိမ်းချမ်းရေးအတွက်ပေါ့လေဘယ်လောက်များအထောက်အကူပြုမယ်လုပ်ပေးနိုင်မယ်လို့ရောဆရာကိုယ်လည်းမျှော်လင့်ပါတယ်ခင်ဗျာ
ကျွန်တော်ကတော့အများကြီးလုပ်ပေးနိုင်လို့တော့မမျှော်လင့်ဘူးဒါကဘာလို့ဆိုတော့ဒီဟာကပမာဒီအခုလောလောဆယ်ပမာဒီမှာတော့ crisis ကကြီးနေပေါ့ဗျာဟုတ်ကြလားကြီးနေဆိုတော့တရှိချင်းကြလို့ရှိရင်တော့အဲ့ဒီပမာပြည်ကအာဏာကိုရှုပ်ကိုင်နိုင်တဲ့အင်အားစုနဲ့ဒီရခိုင်တပ်တော်ကြားထဲမှာတော့ political contract တစ်ခုတော့လုပ်ရမယ်အဲ့ဒီကိစ္စကတော့သူ့အနေနဲ့ဆုံးဆောင်နိုင်မှာမဟုတ်ဘူးဟုတ်အဲ့တော့ political contract ပဲအဲ့တချိန်ကြရင်တော့အဲ့ဒီစပွဲမှာ contract ဖြစ်ရှင်လည်းဖြစ်မယ်ဒါမှမဟုတ်ဒီမှာကလည်းဒီရခိုင်ကတော်အနေနဲ့သူတို့ရဲ့မှာလည်းသူတို့ရဲ့လမ်းစဉ်ရှိတယ်သူတို့မှာလည်း drain တွေရှိတယ်ဆိုတော့အဲ့ drain ကိုအကောင့်တွေပေါ်ဖို့အတွက်အဲ့ဒီ political contract နဲ့တွေ့ဆုံပြီးတော့တည်ကြတော်မှာဖြစ်မယ်အဲ့ဆိုဒီခိုင်ရဲ့အနေထားကလည်းဘယ်လိုခေါ်မလဲကတကယ်ထူးခြားတဲ့ identity ပဲတခြားဒေသတွေနဲ့မတူဘူးအခုအနေထားကလူထုအနေထားရောဒီခိုင်တက်တော်ရဲ့အရင်အနေထားတော့ဒီဟာကတခြားဟိုပေါ့အကုန်လုံးအရင်တော့လို့ဟိုပညာရေးညီလာခံတို့ရဟာမျိုးမဟုတ်ပဲနှစ်ဦးနှစ်ဖက် contract တစ်ခုနဲ့လောက်ရမယ်တကယ်လည်း contract က agreement တစ်ခုနဲ့ compromise တစ်ခုနဲ့အရှင်ပြေသွားမယ်ဆိုရင်တော့ကောင်းတာပေါ့တကယ်လို့အရှင်မပြေဘူးဆိုရင်လည်းအဲဒါစစ်ပွဲဆိုတာကတော့ပြောလို့မရဘူးနော်ဘာလို့ဆိုတော့အရာတွေပြီးဆောက်ထားကြတယ်ဟိုမြန်မာတက်မတော်ဖက်ကလည်းသူ့မှာလည်းချင်းမီလက်နဲ့တွေပါနဲ့ဒီဘက်ကလည်းပြည်သူလူအဖို့မဲ့ကိုခိုင်တက်ကိုခိုင်မှာတိချောက်ရမှာဆိုရင်စစ်ပွဲနဲ့ဖြစ်ရှင်းမလား political control နဲ့ဖြစ်ရှင်းမလားဆိုတဲ့ပြဿနာရှိတယ်။အဲ့ဒီဟာအတွက်တော့ဆက်ဆံကာဝါအနေနဲ့တော့ဆုံးဆောင်နိုင်မယ်လို့ကျွန်တော်မထင်ပါဘူး
။ဟောဆိုတော့ဥမာဆိုကြပါစို့ဆရာရဲ့ Mr. ဆက်ဆံကာဝါကဝင်ပြီးတော့မလုပ်ပေးဘူးမပြောပေးဘူးသူမပါဘူးဆိုရင်ဟောရခိုင်ပြည်မှာခိုင်မာတဲ့ငြိမ်းချမ်းရဖို့မဖြစ်နိုင်ဘူးလားခင်ဗျာ
။ဟုတ်အဲ့ဒီခိုင်မာရဲ့ငင်းရဲ့အတွက်တော့ဟိုပါပေါ့လေကျွန်တော်တို့ဒီတာဒီယာညာစုတခုတော့လိုပါတယ်ဒါကတော့ဘယ်နိုင်ငံဖြစ်ဘယ်နိုင်ငံရေးမှာဖြစ်ဖြစ်ဘယ်လူမျိုးမှာဖြစ်ဒါကတော့ရှိမှာပေါ့ဒါပေမဲ့အဲ့ဒီခိုင်ကန်နာမှာတော့သူ့အနေနဲ့ပေးပေါ့အဲ့ကနေပြီးတော့ပန်ပုတ်ကူညီနိုင်မှုလို့ဆင်းတော့ရှိတာပေါ့ဒါပေမဲ့အဓိကတော့နှစ်ဦးနှစ်ဖက်ပါပဲ
ဟုတ်ကဲ့ခင်ဗျအ
ဲ့တာဒီယာညာစုကဘာလို့ဆိုတော
့ဟုတ်ကဲ့ပါခင်ဗ
ျသူ့အနေနဲ့ကြတော့ဒီတာဒီယာညာစုကိုနည်းနည်းကူညီပေးနိုင်စရာသာသာတာဝါနဲ့ဒီတက်ချုပ်ကြီးနဲ့ကြမှာတော့အင်မတန်ဟောဘယ်လိုခေါ်မလဲယုံကြည်တဲ့ဆက်ဆံမှုမျိုးရှိတယ်လို့ယူဆရပါတယ
်ဟုတ်ကဲ့အခုလက်ရှိတည်ငြိမ်နေတဲ့အခြေအနေကနေပြီးတော့ဒီထက်ပိုပြီးတော့ခိုင်မာတဲ့တည်ငြိမ်မှုဒီထက်ပိုပြီးတော့ခိုင်မာတဲ့ငြိမ်းချမ်းရဖို့အတွက်ဆိုရင်ဆရာအမြင်အဖြစ်ပေါ့တော့အဓိကဘာလုပ်ဖို့လိုမယ်လို့ဆရာယူဆပါလဲ
ဒီထက်အစဉ်မြင်တဲ့ဟိုဟောပေါ့မကအဂရီမန့်ပေါ့နော် bilateral လို့အဂရီမန့်မျိုးဆိုရင်တော့အော်နော်ဒါပေမဲ့ဒီအားလေးကျွန်တော်ကသိဖြစ်နိုင်မလို့မထင်ဘူးထင်ဘူးဆိုတာကဘာလို့ဆိုတော့ဒီဤတက်ဒီခိုင်းတက်တော်အနေနဲ့လေသူ့မှာကမဟာမိတ်အဖွဲ့အစည်းတွေရှိသေးတယ်သူတယောက်တည်းဖောက်လို့လို့ရတဲ့ကိစ္စမဟုတ်မဟာမိတ်အဖွဲ့အစည်းတွေရှိတယ်အဲ့လိုကနိုင်ငံတကာဆက်ဆံရေးဆိုတာလေသူကခိုင်းတက်တော်နဲ့တော်ရုံတရုံသူကဟိုအရင်တော့လို့ဟိုပေါ့တော်လိုင်းအင်အားစုတပုံတိတိလေးမဟုတ်တော့ဘူးတော်တော်နိုင်ငံတကာမှာရောဟောနည်းနည်းလောက်လောက်စားစားလေးလေးစားစားဆက်ဆံရတဲ့အခွေအစည်းတခုဖြစ်သွားပြီ။နောက်ရခိုင်မာကမွတ်စလင်ကိစ္စတွေလည်းရှိတယ်။အဲမွတ်စလင်ကိစ္စတွေပါဆိုလည်းရခိုင်တက်တော်နဲ့စကားပြောမယ့်အနေထားကြီးကိုရောက်လာတယ်။အဲ့တော့သူ့အနေနဲ့လည်းဒီလက်ရှိအစိုးရနဲ့အဲ့လိုအဆင့်မြင့်တဲ့ဆက်ဆံရေးတွေပါလေထိုးထောင်လိုက်မယ်ဆိုလို့ရှိရင်ဒီနိုင်ငံတကာဆက်ဆံရေးမှာကြတော့ဒီလက်ရှိအစိုးရရဲ့ legitimacy ကအမတန်အားနည်းနေတဲ့အတွက်ကြောင့်ဒီဟာမျိုးအပြီးချိန်မှာတော့သူကလုံးမယ်လို့တော့ကျွန်တော်မထင်ဘူးလုံးရှင်းစိတ်လေးရှိမှာမဟုတ်ဘူးအဲ့တော့ဒီဟာအဲ့လိုအစင်းမြင့်တဲ့ငြိမ်းချမ်းရေးပုံစံမျိုးကတော့လောလောဆယ်မှာဖြစ်နိုင်မှာတော့မထင်ဘူးအဲ့ floating ပဲတွောနေလိမ့်မယ်ဆင်တယ
်ဟုတ်ကဲ့ဗျာ လက်ရှိကဆရာဟလာဟိုတိုင်းပြည်တွင်မှာကဟိုနေရာတချို့ပေါ့လေဟိုတိုင်းပြည်လို့မဟုတ်ရင်တော့မှနေရာတချို့မှာဒီငိမ့်မှုအားနေနေတယ်ဒီငိမ့်မှုမရှိဘူးဟလာလှုပ်လှုပ်ခက်ခက်အခြေအနေဆရာကပြောသလိုတိုင်းပြည်ရဲ့အခြေအနေကလုံးဝလှုပ်လှုပ်ခက်ခက်အခြေအနေဖြစ်နေတဲ့အခါကျတော့အဲ့ဒီလိုမျိုးလှုပ်လှုပ်ခက်ခက်အခြေအနေကရောဒီရခိုင်ပြည်ရဲ့တည်ငြိမ်အေးချမ်းရေးပေါ်ရေရှည်ခိုင်မာတဲ့ရင်းချမ်းရေးတိဆောက်နိုင်ရေးပေါ်မှာဘယ်လိုများရိုက်ခတ်နိုင်တယ်လို့ဆရာမြင်တယ်ခင်ဗျာ
ကျွန်တော်ပြောသလိုပဲရခိုင်မှာရှိတဲ့နိုင်ငံရေးအားစုတွေကြီးလက်တယ်နော်ကြီးလက်နောက်မျိုးပေါ်လူလက်တန်းစားတယ်မှာလည်းဒီကနိုင်ငံရေးဩဇာကတော်တော်ကြီးတယ်ကြီးတဲ့အတွက်ကြောင့်ဒါသူရဲ့မိအင်းမပြဘူးဆိုရင်တော့ဘာမှတော့ဖြစ်အောင်ဘာလို့ဆိုတော့အရင်တော့လည်းပဲဒီကျွန်တော်တို့မျိုးဒေါ်လာရဲ့အစပိုင်းမှာပေါ့နော်ဒီ CDM တွေနဲ့ဆန္ဒပြဖို့ကြီးကျယ်လုပ်နေရှင်မျိုးမှာဒီရခိုင်မှာရှိတဲ့ဒီ CSO တွေပေါ့နော်လူငယ်တွေအားစုတွေ CSO တွေကအဲ့လိုဟာမျိုးလှုပ်ဖို့အစီအစဉ်ရှိတယ်ပေါ့အယုံကျဆက်ဆက်ချက်ကာလာတော့လို့ရန်ကုန်မှာလှုပ်ရှားမှုကြီးလာရင်ရခိုင်ဘက်ကိုကူးလာတဲ့ရခိုင်မှာလှုပ်ရှားမှုတွေလုပ်မယ်ဆိုတဲ့ဆန္ဒမျိုးကြတော့အဲ့ဒါကိုဒီစစ်ဒေသတစ်ခုမှာအဲ့တမှုတယောက်ကခေါ်ပြီးတော့အဲ့လိုမျိုးတွေကိုဆောင်ရှားဖို့နော်ကိုယ့်ဟာကိုအေးဆေးနေပြီးကိုတိဆောက်ကိုဒေသတိဆောက်ရင်းညံ့ညံ့ရေးပဲလှုပ်ရှားဖို့ဆိုတာကိုခေါ်ပြီးတော့ကြံပေးတယ်ပေါ့လို့အကြံပေးတာတပိုင်း warning လောက်တာတတိပေးတာတပိုင်းဖြစ်တဲ့အတွက်ကြောင့်နောက်ပိုင်းမှာတော့ဒီဘက်မှာ CDN တွေလည်းမရှိဘူးနော်အဲ့တော့လူတို့ကလည်းပဲ CDM မရှိတော့ဘူးအဲ့သူတို့မှလည်းဒီလက်ရှိအစိုးရနဲ့လည်းတိတ်ဟောပေါ့အဆင်ပြေကြီးလည်းမဟုတ်ဘူးဆိုပေမဲ့ကြီးလက် data ပိုက်မှာတော့သူကဒီတက်တော်နဲ့အဆင်ပြေတယ်ဆိုရင်သူတို့အဲ့ဒီမှာတရားဥပဒေကိစ္စတွေရောပညာရေးကိစ္စပါပညာရေးကိစ္စစိုက်ပျိုးရေးကိစ္စတွေရောသူအဲ့သူတို့နဲ့ပဲရင်ပါပြီးတော့လှုပ်လှုပ်နေရတဲ့ပုံစံမျိုးဖြစ်နေအဲ့တော့ကိုဒီကျွန်တော်တို့ကိုလမ်းကြောင်းတဲ့ကိုပေါ့တခါကအဲ့ဒီကိုရှုပ်ထွက်မြတ်နေပြောသလိုပေါ့နော်ရခိုင်နိုင်ငံရေးလမ်းကြောင်းကကိုလမ်းကြောင်းတဲ့ကိုတီးချလို့သဘောစီးတဲ့သဘောဆောင်နေတာကြတော့ဒီဘက်ကတော့ကြီးမကရေရိုက်မှုကလည်းမရှိဘူးနောက်တစ်ချက်ကဒီဘက်ကလည်း NLD ကလည်းနိုင်ငံရေးဩဇာကအင်မတန်အားနည်းပါတယ်တော့ဒီဘက်မှာမြောက်ပိုင်းတို့ပေါ့တောင်ပိုင်းမှာတော့ရောပါဆိုတော့ NLD လိုလားတဲ့အင်ဒီယားစုတွေကလည်းမရှိတဲ့လောက်ပဲဒီဘက်မှာနိုင်ငံရေးအားစုဆိုတာအဲ့တော့အဲ့ဘက်ကကရေကတော့ဒီဘက်ကိုကြီးကြီးမားရိုက်ဆက်အကြောင်းမရှိဘူး
ဆိုတော့လက်ရှိကဆရာစစ်တပ်ကအနာသိမ့်ထားတဲ့အခြေအနေပေါ့နော်တိုင်းပြည်မှာကဒီစစ်တပ်ကအနာသိမ့်ထားတဲ့အခြေအနေအောက်မှာရခိုင်ပြည်ငြိမ်းချမ်းရေးတည်ငြိမ်ရေးခိုင်မာဖို့ဆိုတာကတကယ်တမ်းဖြစ်နိုင်ခြေရှိတယ်လို့ဆရာယူဆပါသလားခင်ဗျာ
ဆရာကြီးကျွန်တော်ပြောသလိုပေါ့လေကိုကျိုးစီပေါ်ပေါ်မှာမူတည်ပြီးတော့ကို interested position မှာမူတည်ပြီးတော့ยาอีဖြစ်ရှင်လည်းဖြစ်နိုင်တယ်ဗောไอ้ยาอีဟာဘယ်လောက်ရှိကြဒါပေမဲ့တချိန်ချိန်မှာတော့ဒါကဒီဟာကြီးကထာဝရတော့မဖြစ်နိုင်ဘူးတချိန်ချိန်မှာငငယ်ရပြတ်ပြတ်သားသားပြောရမယ်ဒါမှမဟုတ်စစ်ပွဲနဲ့ဖြစ်ရှင်လည်းဖြစ်ရှင်ရမယ်အဲ့ဒီအနေထားကိုတော့နှစ်ဖက်စလုံးကသိရပုံတော့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာဥလားဆိုအခုလိုဖြစ်ဆိုပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်ကိုချောသိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်ANP ရခိုင်အမျိုးသားပါတီရဲ့နိုင်ငံရေးဦးဆောင်ကော်မတီဝင်ဦးဦးလှစောကိုဆက်သွယ်မေးမြန်းခဲ့တာပ
ါ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
တော်တက်ရှင်များခင်ဗျာနိုင်ငံလုံးဆိုင်ရာပါတီစုံရွေးကောက်ပွဲမှာမြန်မာပြည်သူတွေမဲယုံတွေတွားပြီးမဲပေးခဲ့ကြတာတစ်နှစ်ရှိခဲ့ပြီဖြစ်ပါတယ်2020နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာဖွဲ့စည်းပုံဆိုင်ရာချုပ်ရင်းချက်တချို့ရှိခဲ့ပေမဲ့အများရဲ့ယုံကြည်လက်ခံမှုရရှိခဲ့တဲ့အပြင်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့နိုဝင်ဘာလ10ရက်ရွေးကောက်ပွဲတစ်နှစ်ပြည့်ထုတ်ပြန်တဲ့ကြေညာချက်မှာလည်းရွေးကောက်ပွဲဟာမြန်မာပြည်သူတွေရဲ့ဒီမိုကရေစီအရေးအပေါ်ခိုင်မာတဲ့တန်တိတ်တန်ကိုထပ်မံအတည်ပြုခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာနောက်ဆက်တွဲဖြစ်ခဲ့တာတွေကိုတွေးမိချိန်မှာ19ရာစုကအမေရိကန်ကဗျာဆရာJohn Greenleaf Whittier ရဲ့ထင်ရှားတဲ့စာကြောင်းတွေဖြစ်တဲ့ဝမ်းထဲဖွယ်ရာစကလုံးတွေကိုနှုတ်ကပြောတာဒါမှမဟုတ်စာသားအဖြစ်ချရေးရာမှာဝမ်းထဲစရာအကောင်းဆုံးကတော့ဖြစ်နိုင်ခဲ့ပါလျက်နဲ့မဖြစ်ခဲ့ရလေခြင်းဆိုတာကိုသတိရမိတာဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာစစ်တပ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သူ့ရဲ့နိုင်ငံရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေကိုဖမ်းဆီးထိန်းသိမ်းပြီးအနာသိမ့်လိုက်တဲ့အချိန်မှာရွေးကောက်ပွဲကပေါ်လာတဲ့မြန်မာနိုင်ငံအတွက်မျှော်လင့်ချက်နဲ့ဂရီးတွေဟာအဆုံးသတ်သွားခဲ့ပါတယ်2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရခဲ့ပြီးရွေးကောက်ခံထားရတဲ့လွှတ်တော်အသစ်စတင်ဖို့က ကနဦးအစည်းအဝေးပြင်ဆင်နေချိန်စစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုကနေဒီမိုကရေစီအသွင်ကူးပြောင်းရေးကိုအဆုံးသတ်စေခဲ့တဲ့စစ်တပ်ရဲ့လုံရက်ကိုပြင်းပြင်းထန်ထန်ရှုံချခဲ့တဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့ကိုအမေရိကန်ပြည်ထောင်စုကစီယုံပုံဖော်ခဲ့ပါတယ်။အာဏာသိမ်းပြီးနောက်တနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးဒီဆန္ဒပြပွဲတွေကိုလည်းစစ်တပ်ကလူတွေသေချေလောက်တဲ့အထိအင်အားသုံးဖြိုခွင်းခဲ့ပါတယ်။လူပေါင်း1300ကျော်သေဆုံးခဲ့ပြီး1000ကျော်အကျဉ်းချခံထားရပါတယ်။လက်ရှိစစ်အစိုးရခေါင်းဆောင်အများပြားဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့တခြားတိုင်းရင်းသားတွေဘာသာရေးလူနည်းစုတွေအပေါ်ထိတ်လန့်ပွဲရာအကြမ်းဖက်မှုတွေကျူးလွန်ရာမှာတာဝန်ရှိတဲ့သူတွေဖြစ်ကြပါတယ်။စစ်တပ်ရဲ့ဇက်တိုက်အကြမ်းဖက်ဖြိုခွင်းမှုဟာလူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုပုံမထိခိုက်စေပြီးစစ်မှန်တဲ့ဒီမိုကရေစီရဖို့မြန်မာပြည်သူတွေပြက်ပြက်သားသားကြိုးပမ်းမှုတွေကိုဆယ်စုနှစ်တခုစာလောက်နောက်ပြန်ဆုတ်သွားစေခဲ့တယ်လို့ဝန်ကြီးဘလင်ကန်ကပြောကြားပါတယ်။ဒီတိုက်ပွဲမှာအသက်ဆုံးရှုံးရတဲ့အပြစ်မဲ့ပြည်သူပေါင်း1300ကျော်အပါအဝင်မြန်မာပြည်အတွင်းဒီမိုကရေစီရဲ့လူအခွင့်အရေးတွေကိုလေးစားလိုက်နာဖို့နဲ့တရားဥပဒေစိုးမိုးရေးပြန်လည်ထူထောင်ဖို့ကြိုးပမ်းနေကြတဲ့မြမပြည်သူပြည်သားအပေါင်းကိုဂုဏ်ပြုပါတယ်စစ်အစိုးရဖိနှိပ်မှုတွေတခြားညှဉ်းပန်းနှိပ်စက်မှုတွေအတွက်တရားမျှတမှုရဖို့နဲ့တာဝန်ခံမှုရရှိစေဖို့မြင့်တင်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ကတိပြုထားပါတယ်ဒီကနေ့မှာတော့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့မတရားဖမ်းဆီးထားသူတွေအားလုံးကိုလွှတ်ပေးပြီးစစ်မှန်တဲ့အားလုံးပါဝင်တဲ့မြမဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့စစ်အစိုးရကိုကျွန်တော်တို့ထပ်မံတောင်းဆိုလိုပါတယ်လို့နိုဝင်ဘာလ၈ရက်ရွေးကောက်ပွဲနှစ်ပတ်လည်နေ့မှာဝင်ကြီးဘလင်ကန်ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်ဆက်လက်ပြီးတော့ဗုဒ္ဓဘုနေ့နေနဲ့ခင်အစီအစဉ်အတွက်တရင်အချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင
်ရက်စီနဲ့တခြားစွမ်းရင်ထုတ်ကုန်တွေဈေးနှုန်းကြီးမြင့်လာမှုကိုပူးပေါင်းဖြေရှင်းဆောင်ရွက်တဲ့အနေနဲ့အမေရိကန်နဲ့တခြားနိုင်ငံ၅ခုတို့ကမဟာဗျူဟာမြောက်ရန်ရေနံကိုဓာတ်ဆီနဲ့တခြားစွန့်အင်လောင်စာထုတ်ကုန်တွေတန့်စင်ထုတ်လုပ်ဖို့စီစဉ်နေကြောင်းအင်ကာနေမှာပြောဆိုလိုက်ပါတယ်။မက္ကဆီကိုပင်လယ်ကွေ့တလျှောက်မြောက်လိုင်းတွေမှာလက်ရှိရေနံစီ623တန်းသုလောင်ထားတဲ့အမေရိကန်ရဲ့မဟာဗျူဟာမြောက်ရန်ရေနံတဲကရေနံစီတန်း50ကိုလာမယ့်2022ခုနှစ်ဧပြီလအထိရေနံချက်သူတွေကိုရောင်းချမယ်အကြောင်းအမေရိကန်သမ္မတအင်ပီရိုကပြောပါတယ်။အီသီယိုးပီးယားနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေပုံမှုပြင်းထန်ခြေပြန့်လာမှာကိုစိုးရိမ်နေရကြောင်းအာဖရိကဥဂျိုဒေသဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကမနေ့အင်ကာနေမှာပြောပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဂျက်ဖရီဖဲလ်တ်မန်ကသူနဲ့တခြားတန်တမန်တွေအနေနဲ့အီသီယိုးပီးယားအစိုးရတပ်ဖွဲ့နဲ့တီဂရေးပြည်သူ့လူမျိုးရေးတပ်ဦး TPLF တို့ကြားဖြစ်နေတဲ့စစ်ပွဲရက်စဲရင်နဲ့စစ်ပွဲအချိန်ကျဆင်းရေးအတွက်ကြိုးစားနေတယ်လို့သတင်းထောက်တွေကပြောပါတယ်မြန်မာဘီယာထုတ်လုပ်နေတဲ့မြန်မာဘရူဝါရီ limited ကိုစီးရင်ရှင်းလင်းဖြတ်သိမ်းရေးအတွက်စစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင် limited ကရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာရှောက်ထားပါတယ်မြန်မာဘီယာထုတ်လုပ်ငန်းမြန်မာဘရူဝါရီ limited ကိုတော့စစ်တပ်ရဲ့ဥပိုင် limited ကအစုရှယ်ယာ49ရာခိုင်နှုန်းနဲ့ Kirin ကအစုရှယ်ယာ51ရာခိုင်နှုန်းပိုင်ဆိုင်ထားတာဖြစ်ပါလိမ့်ရှင်
ကျေးဇူးတင်ပါတယ်ရှင်။တရင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကတင်ပြသွားတာပါ။ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နိုင်ကနေ9နိုင်အထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင်။ကျွန်မကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကြင်ဝေးကြပါစီရှင်။
This program has come to you from the Voice of America, Washington.